Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ23ရက်တနင်္ဂနွေနေ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ LINE ဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ကဆန္ဒပြပွဲတစ်ခုမှာလူတအူးသေဆုံးခဲ့ရတဲ့အထိကားနဲ့ဝင်တိုက်ခဲ့မှုကိုပြည်သူအခွင့်အရေးဆန်ရစုံစမ်းမှုအဖြစ်တရားရေးဌာနကကန့်တွယ်နေပါတယ်ရခိုင်ပြည်နယ်ဒေသတချို့မှာတော့ဒီကနေ့ဆန္ဒပြကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြမဲ့သတင်းလွှာတွေထဲမှာတော့
ဒီနေ့ဝမ်းမြေလေးကြီးရဲ့တစ်ဖက်ကတစ်ဖက်နဲ့တစ်ဖက်ယဉ်ကျေးမှုရှိလာအောင်နောက်ပြီးတော့မှဆွေးနွေးတဲ့အခါကျရင်ဒီလိုပြည်လဲအောင်ဝယ်ဒီထိစစ်ထိစားမှုတွေကိုမရက်ကမို့ဆွေးရဘက်ကပြောလို့ပြည်လဲ
UNFC ညီညွတ်တော်တိုင်းသားများ Federal Council ဒုက္ခထနိုင်ဟန်တာပြောသွားတာပါပြည်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူတွစ်ဆုံမင်းမြန်ကန်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုက်ခင်ကူးရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့မှာလူမျိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြပွဲအတွင်လူတဦးတေဆုံးခဲ့ရတဲ့ဒီကားနဲ့ဝင်တိုက်ခဲ့မှုကိုပြည်သူအခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှုအဖြစ်အမေရိကန်တရားရေးဌာနကစတင်ကင်တွယ်နေပါတယ်။ရှာလော့ဘေးမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့တေဆုံးမှုဟာဆိုရင်အမေရိကန်ရဲ့ဥပဒေနဲ့တရားရေးရဲ့အရှိတ်ကိုထိုးနှက်တိုက်ခိုက်မှုဖြစ်တယ်လို့ရှင်းလင်းချုပ် Jeff Sessions ကပြောပါတယ်။လူမျိုးရေးအယူဆွဲအမုန်းတရားတွေနဲ့အခုလိုဆောင်ရွက်တာဟာဆိုရင်ကျွန်တော်တို့ရဲ့စံတန်မှုတွေကိုဖောက်ဖျက်တာဖြစ်ပြီးသဲညင်းမခံနိုင်ဘူးလို့ရှင်းလင်းချုပ်ကပြောတာပါ။လူလူချစ်တဲ့ပွဲရုံးရင်ဆန်ခတ်မှုအတွင်းနဲ့ဆန္ဒပြပွဲအတွက်တာဝန်ချတဲ့ရဲရဟတ်ရင်တစ်စင်းလည်းပြတ်ကျခဲ့ရတာကြောင့်စုစုပေါင်း3ဦးသေဆုံးခဲ့ရပြီးနောက်မှာတော့အမေရိကန်ပြည်သူစုတောင်ပိုင်းခွဲထွက်ရေးပုဂ္ဂိုလ်တို့ရဲ့ရုပ်ထုကိုဖယ်ရှားမဲ့အရေးစန့်ကျင်ဆန္ဒပြကြတဲ့လူမျိုးရေးဝါဒီတွေပြန့်ထွက်သွားကြဆိုပြီးဗာဂျီးနီးယားအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။ရှာလော့ဘေးမြို့မှာလူမျိုးရေးဝါဒီတွေနဲ့သူတို့ကိုတံပြန်ဆန္ဒပြကြသူတွေကြားထိတိုက်တွေတိုက်ခိုက်မှုတွေဖြစ်ပြီးနောက်မှာတော့အုပ်ချုပ်ရေးမှူးတယ်ရီ မက်အလီဖီကပြည်내ရေးပေါ်အခြေအနေကြီးညာခဲ့ပါတယ်။ရှာလော့ဘေးမြို့ကိုဒီကနေ့ရောက်ရှိလာကြတဲ့လူမျိုးရေးဝါဒီတွေနဲ့နာစီတွေကိုပေးချင်တဲ့သတင်းစကားရှိပါတယ်။ကျွန်တော်တို့ပေးချင်တဲ့သတင်းစကားကတော့ပြန်ထွက်သွားကြပါလို့အုပ်ချုပ်ရေးမှူး Mac Olivier ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
။အမေရိကန်ဒုတိယမရာ Mike Pence ဟာ Colombia, Argentina နဲ့ပနမနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်ဒီကနေ့တနင်္ဂနွေနေ့မှာလက်ထင်အမေရိကန်နိုင်ငံတွေကိုတပတ်ကြာခီးစတင်ထွက်ခွာမှာဖြစ်ပါတယ်။အမေရိကန်သမ္မတ Trump အစိုးရအဖွဲ့ကထိတ်တန့်တန်တမာနေရာတွေအတော်များများခန့်ထားခြင်းမရှိတာကြောင့်ဒုတိယမရာ Pence ဟာ American ပြည်ထောင်စုရဲ့တန်တမာအဖြစ်နဲ့ရောက်ပြီးတော့သွားနေတာဖြစ်ပါတယ်ပြီးခဲ့တဲ့ April ကစပြီးတော့ဒူသမရာပန့်စာတောင်ကိုရီးယား၊ဂျပန်၊ Indonesia ၊ Australia ၊ Estonia ၊ Georgia နဲ့ Montenegro နိုင်ငံတွေကိုသွားရောက်ခဲ့သလို Munich မြို့နဲ့ Brussels မြို့တွေကိုသွားပြီးတော့လုံခြုံရေးစည်းဝေးတွေလည်းတက်ရောက်ခဲ့ပါတယ် American သမရာ Donald Trump က Venezuela နိုင်ငံပေါ်မှာစီးရဲအရေးယူနိုင်တဲ့နီးလန်းကိုပြစ်ပယ်သွားမှာမဟုတ်ဘူးလို့မကြားသေးခင်ကအကြေညာချက်ထုတ်လိုက်ပြီးတဲ့နောက်သွားမဲ့ဒီဒူသမရာရဲ့ခီးစဉ်ဟာအမေရိကတောင်ပိုင်းနဲ့အလဲပိုင်းနိုင်ငံခေါင်းဆောင်တွေကအမေရိကန်ရဲ့မူဝါဒအပေါ်မှာတစုံတရာယုံကြည်မှုမရှိတာမျိုးဖြစ်နေတဲ့အချိန်မှာသွားရောက်တာလည်းဖြစ်ပါတယ်။ဒူသမရာပန်စာဒီခီးစဉ်အတွင်းကိုလံဘီယာသမရာဟွမ်မန်နီယယ်ဆန်တိုစ်နဲ့တနင်္ဂနွေနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။သမရာထရမ့်ကစီးအရအရေးယူနိုင်တယ်လို့သတိပေးချက်ထွက်လာပြီးတဲ့နောက်သိမကြခင်မှာပဲကိုလံဘီယာနိုင်ငံသားရေးဝန်ကြီးဌာနကလည်းဗင်နီဇွဲလားနိုင်ငံရဲ့ပြဿနာကိုငြင်းငြမ်းစွာဖြေရှာဖို့နဲ့သူ့ရဲ့အချုပ်အခြာအာဏာကိုလေးစားဖို့စစ်အင်အားသုံးပြီးတော့ဖြည့်ရှင်းမဲ့နီလန်ဘလူနီလန်မျိုးကိုမဆိုပြစ်တင်ရှုတ်ချတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်နဲ့မြောက်ကိုရီးယားချတင်းမာမှုတွေပေါ်ပေါက်နေချိန်နောက်အမေရိကန်နဲ့တောင်ကိုရီးယားချနှစ်ပတ်လည်စီးရီလေ့ကျင့်မှုတွေကြောင့်တင်းမာမှုတွေထပ်တိုးလာနိုင်ခြေရှိတဲ့အချိန်မှာပဲအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးကိုရီးယားကျွန်းဆွယ်ကိုတွားရောက်ပါတယ်ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်အစိုးရရဲ့တန်တမာရေးစီးပွားရေးအရာဆောင်ရွက်ချက်တွေကိုစစ်တပ်အနေနဲ့အဓိကဦးစားပေးပြီးဒီပြိုင်နက်မှာပဲဒီဆောင်ရွက်ချက်တွေမအောင်မြင်ခဲ့ရင်စီးရီးနီလန်အတွက်လည်းပြင်ဆင်နေတယ်လို့အမေရိကန်စစ်ဦးစီးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုဒန်ဖော့ဒ်ကကိုရီးယားကျွန်းဆွယ်ခီးစဉ်အတွင်းသတင်းနောက်တွေကိုပြောဆိုခဲ့ပါတယ် အခောက်ယူမလွဲစေရေးချုပ်တင်ကောက်ခွဲတဲ့အနေနဲ့တရုတ်နဲ့အမေရိကန်ကြားစစ်တပ်ချင်းဆက်ဆံရေးကိုတစ်ဖက်ကတီးဆောင်နေချိန်မှာမဟာမိတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုထပ်လောင်းအာမခံချက်ပေးဖို့ဒီသတင်းပတ်သူခီးစင်ကရည်ရွယ်တာလို့လည်းပြောပါရယ်။အမေရိကန်ပြည်ထောင်စုနဲ့ဒေသတွင်းမဟာမိတ်တွေကိုချင်းချောက်မှုဖြစ်စေတဲ့မြောက်ကိုရီးယားအစိုးရလက်ထက်မှာနျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတဲ့အခြေအနေမျိုးကိုသူ့အနေနဲ့လက်တင်မခံနိုင်ဘူးလို့ပြောဆိုပေမဲ့လည်းစစ်တိုက်ဆရာမလို့ပဲဒီအခြေအနေကနေလွန်မြောက်နိုင်ဖို့ကြိုးစားနေတယ်လို့ဗိုလ်ချုပ်ကြီးဒန်ဖော့ဒ်ကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ရဲ့နှစ်ပတ်လည်ပူးတဲ့စီးရီးလေ့ကျင့်မှုကတော့လာမယ့်ဗုဒ္ဓနေ့မှာစတင်မှာဖြစ်ပါတယ်။နှစ်နိုင်ငံပူးတဲ့စီးရီးလေ့ကျင့်မှုတွေကိုမြောက်ကိုရီးယားဘက်ကအစဉ်တစိုက်ရှုတ်ချပြောဆိုနေတာဖြစ်ပါတယ်ရှင်
။လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းမှာမြောက်ကိုရီးယားနိုင်ငံသား1000ကျော်ကိုအမေရိကန်ကပြည်ဝင်ခွင့်ဗီဇာပေးခဲ့ပါတယ်။ဒီထဲက18ယောက်ကတော့ပြီးခဲ့တဲ့မတ်လကနေဇွန်လအတွင်းမှာပေးခဲ့တာဖြစ်တယ်လို့ VOA ရဲ့ပြည်ဝင်ခွင့်ဗီဇာမတ်တန်မှာဖော်ပြထားပါတယ်အဲ့လိုပြည်ဝင်ခွင့်ဗီဇာတွေအများပြထုတ်ပေးတဲ့အတွက်အမေရိကန်ပြည်ထောင်စုထဲမှာနှစ်ရှည်လာများမြုံနှံပြီးတော့နေထိုင်နေကြတဲ့ရုရှားထောက်လိုင်းရေးတွေလို့သချို့တွေအတွက်အခွင့်အလမ်းတွေလည်းပို့ပြီးတော့တာစီခဲ့ပါတယ်တမန်တွေကိုတရားဝင်ပေးထားတဲ့အကာအကွယ်တွေမရှိတာကြောင့်အဲ့လူတွေကိုတရားမဝင်နေလို့ခေါ်ဆူချပြီးတော့ဒီလူတွေဟာအယောင်ဆောင်ပြီးတစ်ခါတည်းမှာအရက်သားတွေလုတ်တယ်လို့မျိုးအလုပ်တွေကိုလုပ်ကြပါတယ်ဒီလူတွေဟာရုရှားထောက်လိုင်းရေးတွေစီကိုပြန်ပြီးသတင်းပို့နိုင်အောင်အစိုးရစီးပွားရေးလုပ်ငန်းပညာရေးစီးပွားရေးနဲ့ကာကွယ်ရေးလိုနယ်ပယ်အသီးသီးကလူတွေနဲ့နှီးဆက်အောင်လုပ်ဖို့တောင်းပန်ပေးခံရတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံသားတွေဟာလည်းပြည်ပနိုင်ငံတွေမှာအလားတူထောက်လှမ်းရေးသတင်းအချက်အလက်တွေရယူဖို့တောင်းပန်ပေးခံရတယ်လို့ဆိုမျိုးကိုရီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံနိုင်ငံတကာဆက်ဆံရေးပေါမောက်ခကင်ဘျောင်ကီးကပြောပါတယ်။အမေရိကန်နိုင်ငံကိုခီးသွားပြီဆိုရင်အမေရိကန်တွေမြောက်ကိုရီးယားဘော်ဘလိုထင်လဲပြီးတော့အမေရိကန်တွေရဲ့အပြုအမူအကြိုက်နိုင်ငံရေးနဲ့လူမှုရေးအမြင်တွေဘယ်လိုဆိုတာကိုလေ့လာရတယ်လို့သူကပြောပါတယ်။ဒါကဆိုဗီယက်ပြည်ထောင်စုခေတ်ကလိုအရေးကြီးတဲ့ထောက်လိုင်းသတင်းအချက်အလက်ယူတာမျိုးဖြစ်တယ်လို့မှတ်ယူတယ်ဆိုပြီးသူကပြောပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအီမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ဒေသတချို့မှာဒီကနေ့ဒေသခံရဟန်းချီပြီးဆန္ဒပြခဲ့ကြပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဒေသရင်းကထွက်သွားဖို့ဆန္ဒပြသူတွေကတောင်းဆိုကြတာပါ။ပြည်နယ်တွင်းကမြို့15ခုမှာဆန္ဒပြကြတာလို့ Reuters သတင်းကဖော်ပြပါတယ်။ဒီအဖွဲ့အစည်းတွေကသူတို့အကောဘင်္ဂလီတွေကိုကူညီထောက်ပံ့နေတာလို့ဆန္ဒပြသူတွေကစွပ်စွဲပြီးပြည်နယ်တွင်းကထွက်သွားဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင်။
လီဗျားနိုင်ငံမြေထဲပင်လယ်ခံဦးတန်းမှာရွှေပြောင်းတွေကိုကယ်ဆယ်ရေးဆောင်ရွက်နေတဲ့နေစည်းမချဆရာဝန်များအဖွဲ့ရဲ့တင်ပေါ်နဲ့ကယ်ဆယ်ရေးဆောင်ရွက်ချက်တွေကိုလီဗျားခံဦးတန်းဆောင်တပ်ဖွဲ့ရဲ့ချိန်ချောက်မှုတွေရှိနေတာကြောင့်ဆိုပြီးယာယီဆိုင်ငံကြောင်အကူအညီပေးရေးအဖွဲ့နေစည်းမချဆရာဝန်များအဖွဲ့ကပြောဆိုလိုက်ပါတယ်ဥရောပကိုတွားရောက်လိုတဲ့ရွှေပြောင်းတွေကိုအပြည့်အသိတင်ဆောင်လာတဲ့လူမောင်ခိုကူးလေတွေရှိရာခံဦးတန်းတစ်လျှောက်မှာလီဗျားရင်တွေကကင်းတဲ့စောင့်ကြည့်ရေးမှာပို့ပြီးတော့တင်းကျပ်ဆောင်ရွက်လာခဲ့ကြတာပါလီဗျားအနာပိုင်တွေကနိုင်ငံတကာရေးပိုင်နဲ့တည်းအထိတိုးချဲ့ပြီးသူတို့ရဲ့ကယ်ဆယ်ရေးအေရီးယားအဖြစ်ကြီးညာထားတဲ့အကြောင်းလဲအကူအညီပေးအဖွဲ့ကမနေ့တောက်ကြနေ့မှာပြောပါတယ်။တခြားအကူအညီပေးရေးအဖွဲ့တစ်ခုရဲ့တင်ဘောကနေနေစည်းမထားဆောင်များအဖွဲ့ရဲ့စေဘတ်ဆိုင်ရာအဖွဲ့ကအလုပ်လုပ်တော့မှဖြစ်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံမှာနှစ်ပေါင်းများစွာတင်းရှောင်နေခဲ့သူအကြီးတန်းစစ်သွေးကြွတဦးကအစိုးရထံလက်နက်ချတယ်လို့ထောက်လှမ်းရေးအရာရှိတဦးက VOA ဆိုမာလီယာဌာနကိုပြောပါတယ်။အဘူမန်ဆော့လို့သိကြတဲ့မူခ်တာရိုဘိုအာလီနဲ့အစိုးရကိုယ်စားလှယ်တွေဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာသူခိုအောင်နေရာဆိုမာလီယာအနောက်တောင်ပိုင်းကအာဘေးရွာမှာတွေ့ဆုံခဲ့ကြပြီးနောက်သူ့ကိုဟတ်ဒါမြို့ကိုခေါ်ဆောင်လာခဲ့ပြီလို့ဒေသဆိုင်ရာအကြီးတန်းအရာရှိတူက VOA ဆိုမာလီဌာနကိုပြောပါတယ်ရိုဘောင်းဟာဆိုရင်အယ်ရှာဘတ်အဖွဲ့ရဲ့ဒုတိယခေါင်းဆောင်ကာကွယ်ရေးအကြီးအကဲနဲ့ပြောခွင့်ရပုဂ္ဂိုလ်တူလည်းဖြစ်ပါတယ်အာဖဂန်နစ္စတန်မှာလေ့ကျင့်သင်ကြားခဲ့တဲ့အယ်ရှာဘတ်ခေါင်းဆောင်အနည်းငယ်တည်းကတဦးလည်းဖြစ်ပါတယ်။ဆိုမာလီယာနောက်တောင်ပိုင်းဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ရဲ့အထူးတပ်ဖွဲ့ရဲ့တပ်မှုကအစိုးရတာဝန်ရှိသူတွေကိုဦးဆောင်ပြီးဒီကနေ့စနေနေ့မှာရူဘောင်းနေထိုင်ရာအာဘေးရွာကိုရောက်ရှိခဲ့တာဖြစ်ပါတယ်။ ပြီးခဲ့တဲ့ရက်ပိုင်းအတွင်းရိုဘောက်ရဲ့ဖက်တော်သားတွေနဲ့အယ်ရှာဘတ်တိုက်ခိုက်ရေးသမားတို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ရွာရဲ့အစ်မေပြင်မှာမင်းညကရိုဘောက်ကိုတွေ့ဆုံခဲ့တာလို့အထုတပ်ဖွဲ့ရဲ့တပ်မှုကပြောပါတယ်သူကအခုဟာတာမြို့မှာရှိနေပြီးရိုဘောက်ဟာသူ့နဲ့အတူထိုင်နေတယ်လို့လည်းအတည်ပြုခဲ့ပါတယ်ရိုဘောင်းကသူ့အနေနဲ့အယ်ရှာဘတ်အဖွဲ့ကနေဖက်ပြောင်းခဲ့ပြီးဆိုမာလီယာအစိုးရနဲ့လက်တွဲဆောင်ရွက်လိုတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကိုပြောဆိုခဲ့တယ်လို့လည်းအကြီးတန်းထောက်လှမ်းရေးအရာရှိတူကပြောဆိုသွားပါတယ်ရှင်
။အင်္ဂလန်မှာဒီနေ့ကစားတဲ့ပရီးမီးယားလိဂ်ဘောလုံးပွဲမှာတော့တော့တနမ်အသင်းအနိုင်ရသွားပါတယ်။ညူကာဆောနဲ့တော့တနမ်တို့ညူကာဆောအသင်းရဲ့ခွင့်မှာကစားကြတာမှာတော့တနမ်အသင်းကနှစ်ဂိုးခိုးမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။တော့နမ်ဒရဂိုးရီကိုတော့ဒယ်လီအာလီနဲ့ဒေးဗစ်စတိုက61မိနစ်နဲ့မိနစ်80လေးမှာတွင်းယူခဲ့တာဖြစ်ပါတယ်။မကြခင်မှာတော့မန်ချက်စတာယူနိုက်တက်နဲ့ဝက်ဆမ်အသင်းတို့ကစားကြဖို့ရှိပါတယ်။မနေ့ကကစားသွားတဲ့ပွဲမှာတော့မန်စီးတီးအသင်းကဘရိုက်တန်ကို9ဂိုးမရှိနဲ့နိုင်ရသွားပြီးမန်စီးတီးအတွက်ဂိုးရီကိုတော့အဂွေရိုကတကူဘရိုက်တန်ကလူးဝစ်ဂျန်ကကိုဂိုးကိုတကူတွင်းခဲ့တာဖြစ်ပါတယ်။စောပိုင်းကပွဲမှာတော့အဗတန်ကစတိုက်စတီးကိုတကူကိုမရှိနဲ့နိုင်သွားပြီးတော့ Huddersfield အသင်းက Crystal Palace ကို3ဂိုးကိုမရှိ West Brom ကဘုံမောက်ကိုတကူကိုမရှိနဲ့နိုင်ပြီး Southampton နဲ့ Swansea တို့ကိုမရှိသေးကြပါရယ် Chelsea ကတော့အိမ်ခွဲမှာ Burnley ကို3ဂိုး2ဂိုးနဲ့ရှုံးနေသွားကြတာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းခိုင်ဘာပတွန်ခွာပြည်နယ်မှာနှစ်နှစ်အတွင်းတစ်ပင်ပေါင်းတန်တထောင်စံချိန်တင်စိုက်ပျိုးနိုင်ခဲ့ပြီးမြင်းလွာဖြည့်စည်းမှုနဲ့တစ်တော့ဟက်တာ3သိန်းခွဲပြန်လည်ဆိုင်လန်းရေးနိုင်ငံတကာဂရိကဝတ်ကိုကျော်လွန်ဆောင်ရွက်နိုင်ခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်သိန်းကြီးထိုင်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုဆက်လက်ပြီးတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်တိုင်းနာလက်နဲ့ကင်တွေနဲ့အစိုးရတက်မတော်တို့ကြားခိုင်မာတဲ့ယုံကြည်မှုတွေတည်ဆောက်နိုင်ဖို့နဲ့တွေးဆုံဆွေးနွေးနေစေငြိမ်းချမ်းရေးဆွေးနွေးပွဲတွေပြည်လည်နိုင်ဖို့ဆိုရင်တက်မတော်ဘက်ကတိုင်းရင်းသားဒေသတွေမှာပြုလုပ်နေတဲ့ထိုးစစ်တွေကိုအမြန်ဆုံးရပ်တန့်ပေးပါလို့ UNFC ခေါင်းဆောင်တဦးကပြောဆိုလိုက်ပါတယ်။အပြစ်ရလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားလက်နဲ့ကင်ဖွဲ့တွေပါဝင်တဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲရေးဆိုင်ရာစာချုပ် NCA လမ်းကြောင်းကနေတွားနိုင်အောင်အစိုးရနဲ့အတက်နိုင်ဆုံးညှိနှိုင်းနေပါတယ်လို့ VOA မြန်မာပိုင်းကမဆုမွန်ဆက်သွယ်မေးမြန်းချိန်မှာ UNFC ရဲ့ဒူဥက္ကဋ္ဌနိုင်ဟန်တာကပြောဆိုလိုက်တာပါမြန်မာနိုင်ငံတွင်းဆယ်စုနှစ်နဲ့ချီကြာမြင့်လာနေတဲ့ပြည်တွင်းစစ်မီးတွေငြိမ်းပြီးတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရတို့ကြားစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုမှာခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့ကအဓိကကျတဲ့အကြောင်း UNFC ဒူဥက္ကဋ္ဌနိုင်ဟန်တာကအခုလိုစဖြေပါတယ်ရှင်
ကျွန်တော်တို့ကတော့ EACA လမ်းကြောင်းကနေသွားနိုင်ဖို့အတက်နိုင်ဆုံးဆက်လက်ပြီးတော့မှရှိနိုင်နေပါတယ်လို့နော်အေးကျွန်မသိတဲ့ချက်ကတော့နော်ဆေးရအနေနဲ့ဒီလိမ့်ကိုင်းကြီးကိုမြန်လို့ရှိရင်တစ်ဖက်ကတစ်ဖက်နဲ့တစ်ဖက်ယဉ်ကျေးမှုရှိသေးရှိလောက်နောက်ပြီးတော့မှဆွေးနွေးတဲ့အခါကျရင်ဒီလိုပြည်လဲအောင်ဝယ်ဒီထိစစ်လိမ့်ရှားမှုတွေကိုမရက်ကမို့ဆေးရဘက်ကပြောဖို့တွေ့နေဒါပေမဲ့ဟိုအဆက်ခတ်ကြည့်ရတာလေအစိုးရကစက်မတော်ပေါ်မှာဘာမှပြောပိုင်ခြင်းမရှိဘူးအာဏာမရှိတယ်ဖြစ်နေတယ်အစိုးရဘက်ကလည်းဘာမှမပြောဘူးအဲ့ဒီတော့မှလူကြီးတွေလည်းမပြေနပ်ဘူးဖြစ်နေတယ
်ဆရာအဲ့တော့ဒီစကားပြောမှုတွေဒီခိုင်မာအောင်ယုံကြည်မှုတည်ဆောက်မယ်ဆိုတဲ့ကိစ္စတွေကရောပြည်လည်နိုင်စရာအကြောင်းရှိပါမလားဆရာဟုတ
်အဲ့လေဒါတော့အဖြေရတော့ရှားမယ်ဟုတ်ရှားမယ်ဆိုတော့စေတနာတန်တန်နေတော့ဗျာရတော့နော်တစ်ဖက်နဲ့တစ်ဖက်ကဟိုကြပြောတာစီတာကလည်းစီနာပတ်မှုတွေလည်းလျှော့မှုဒီစီကြီးကလျှော့မှုဒီမှာလည်းစီနာပတ်မှုတွေလည်းစီနာမှာစီနာလည်းပြဖို့လိုတယ်လေအဲ့ဒါစီရဘက်ကတတိရှိရှိနဲ့ဒါဒီလိုနားလည်းမရှိအောင်တစ်ဖက်ကသူစစ်တွေကိုရပ်ပြီးတော့မှနိုင်ငံရေးစီးနှုတ်မှုကိုပြည့်စုံလို့ပြည့်မယ်လို့အလိုအငယ်အမြင်နဲ့
ဒီအခုဒေါင်ဆန်းစုကြည်ကလည်း27ရာစုပင်လုံညီလာခံခေါ်ပြီးတော့မှလုပ်နေတယ်အခုလေဒီကော်မရှင်တွေကလည်းတွေ့ပြီးတော့စကားပြောတယ်ထိုင်းတို့တရုတ်တို့ဘက်ကိုသွားပြောတယ်ဆရာဒီစကားပြောမှုတွေကထိရောက်တဲ့ဥစ္စာဖြစ်ပါမလားဆရာဆယ်စုနှစ်နဲ့ချီပြီးလုပ်နေတယ်နောက်ပုဂ္ဂိုလ်နိုင်လည်းအခုဆိုဒီမိုကရေစီထရန်ဇစ်ရှင်းဆိုပြီးတော့အခုညီလာခံတွေလုပ်နေကြတယ်ဆရာလူလူကသိကျင်တာတော့အခုဒီဖြစ်နေတဲ့ကိစ္စတွေကိုဘလို့အကောင်းဆုံးပြည်လည်အောင်ဖြေရှင်းနိုင်မယ်လို့ဆရာအနေနဲ့အကြံပြုချင်တာသုံးသပ်တာရှိပါလေဆရာဆရာဘလို့အကောင်းဆုံးဖြစ်အောင်လုပ်မယ်ဆိုလို့ရှင်ဒီနှစ်ပေါင်းစေစုနဲ့ချီပြီးကြာခဲ့တဲ့ပြဿနာတွေကပြည်လည်နိုင်မယ်လို့ဆရာပြောနိုင်ပါလေရှင်
။အဓိကတော့အစိုးရနဲ့တက်မလို့ပဲမှာအဓိကကြပါလေ။စရိတ်ကစေတနာမှန်နဲ့တသိရှိရှိနဲ့ပေါ့နော်ဒီလေကျန်ကြီးတက်ကြကိုတက်ကြပြင်းပြင်းလင်းလင်းနဲ့မမှန်ကန်တဲ့ဘက်က တော့အကောင့်ထဲပေါ်မရှိရင်ဒီကိစ္စကတော့ဒီကိစ္စကတော့အကောင့်ထဲပေါ်မယ်ပယ်လာမယ်အောင်မြင်လို့မလို့တော့ယုံကြည်တယ်တကယ်လို့စေတနာမတတ်မဲနဲ့ပေါ့လေအဲတို့လုပ်လို့တမရတော့ဘယ်လို့မှပြီးနိုင်မှာမဟုတ်ဘူး
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဒီအခုတိုက်ပွဲတွေလည်းဖြစ်နေတဲ့အခါကျတော့ဒီတစ်ဖက်မှာလည်းစကားပြောနေနေမှာတစ်ဖက်မှာလည်းဒီနမတိဘက်မှာဆိုတော်တော်လေးအခြေအနေဆိုးနေတဲ့အနေအထားရှိတယ်ဆရာအဲ့တော့ဒေသခံတွေအတွက်ပေါ့နော်ဆရာဒီသူတို့ဘေးအန္တရာယ်လုံခြုံရေးနောက်စစ်ဘေးဒဏ်ထိတဲ့လူတွေကအခုချိန်ကြီးလည်းလာနေကြတော့မယ်လို့ပြောပါတယ်ဆရာဆိုတော့အဲ့ဒီအနေအထားပေါ်မှာဆရာဘယ်လိုများပြောချင်တာရှိပါလဲဆရာဟုတ
်အေးအေးပြောဖို့လက်ခတ်တယ်နော်ဟိုတစ်ဖက်ကတစ်ဖက်နဲ့တစ်ဖက်အမြင်မတူဘူးအံကြေကြေနာတော့ဒီရင်းကြီးမှုကိုရှိလာအောင်ဒီသူစစ်တွေပါတယ်စီရင်လှရှမှုကိုရပြီးတော့မှစီးနေပြင်ချတဲ့မျိုးကိုသုံးရင်ကောင်းဆုံးပဲလို့အံကြေတော့အဲ့လိုမျို
းဟုတ်ကဲ
့တစ်ခါတည်းတော့မမြင်တဲ့ဖိုင်လည်းရှိမှာပေါ့လေမမြင်တဲ့ဖိုင်နဲ့သူစစ်နဲ့ကြက်ကင်ပြီးတော့မှဒါပြည်သူစီးနေကြီးနောက်ပြည်ရဲ့ကြီးအမြန်ဖြစ်မယ်လို့အဲ့လိုတို့အမြင်ရှိနေရှိမှာပေါ့လေကျွန်တော်တို့ကတော့ဒီအစီအစဉ်လမ်းကြောင်းကမေးသွားနိုင်လို့အတက်နိုင်ဆုံးဆက်လက်ပြီးတော့မှကြီးနိုင်နေပါတယ်လို့နော်
ဒါရော UNFC ညညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဒုက္ခထနဟန်တာကို VOA မြန်မာပိုင်းကမတ်စုမွန်ဆက်သွယ်မြင်မြန်ခဲ့တာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့တွေ့ဆုံမြင်မြန်ခန့်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ဖက်ရှင်ရှောက်လန်းဘော်ကမော်ဒယ်တယောက်ဖြစ်အောင်မြင်ဖို့ဆိုတာရုပ်ရင်တင်မကစိတ်ဓာတ်အရရောလုပ်ငန်းပိုင်းမှာပါကျွမ်းကျင်ပိုင်နိုင်ဖို့လိုအပ်တာပါဒါကြောင့် Talent and Model Model Agency ဖွင့်ထားတဲ့မတ်တင်မိုးလွင်တို့တင်နန်းသူတွေကိုဘလို့လက်ချင်းပေးနေပါတယ်မော်ဒယ်တူးချင်းဟာသူတို့ကိုအားကြအတူယူမဲ့လူငယ်မိန်းကလေးတွေအတွက်စံနမူနာပြုနိုင်မဲ့သူတွေဖြစ်စေချင်တယ်လို့မတ်တင်မိုးလွင်ကပြောပါတယ်မတ်တင်မိုးလွင်အမေရိကန်ပြည်ထောင်စုတလွားအလယ်ပတ်ခီးရောက်နေစဉ်တွင်ဝါရှင်တန်ဒီစီ VOA ရုံးချုပ်စတူဒီယိုမှာမိုက်အင်ဂျင်နိုင်မြင်းမြန်းထားတာကိုနားဆင်ကြရအောင်ပါရှင်
ကြုံတော့ကြုံတိုက်အခုလို့ဖိတ်ခေါ်ပြီးတော့မိခွင့်ရတဲ့အတွက်လည်းအများကြီးကျမတို့လည်းဝမ်းသာပါတယ
်ဝမ်းသာပါတယ်
ဟုတ်ကဲ့အဲ့တော့အခုမမိုးကဒီမြန်မာနိုင်ငံမှာဒီ model တင်တန်းလဲပေးနေတဲ့ခါကျတော့လက်ရှိဒီမြန်မာနိုင်ငံမှာဒီ model လောကပေါ့နိ model ဒီစီးပွားရေးလောကမှာရောအခြေအနေတွေဘယ်လောက်ထိဟိုတိုးတက်မှုတွေရှိနေလဲရှင
်မြန်မာနိုင်ငံရဲ့စီးပွားရေးလောကကတော့အရန်ကြီးလဲတိုးတက်တာမဟုတ်ပေမဲ့ဟိုဘလို့ခေါ်မလဲအလားအလာတွေအများကြီးရှိနေတဲ့စီးပွားရေးလောကပေါ့မျောလင်းချက်တွေအများကြီးရှိတယ်။နောက်ပြီးတော့မျောလင်းလို့လည်းရပါတယ်။အချိန်နေအချိန်ခါကိုလိုက်ပြီးတော့အချိန်မရွေးချင်းကြီးအရန်ကြီးအောင်မြင်သွားနိုင်တဲ့စီးပွားရေးအခြေအနေမျိုးလို့လည်းလောကဖြစ်လာနိုင်တယ်လို့လည်းမမလို့ထင်ပါတယ်။ဒါပေမဲ့ဒါကတော့တိုင်းပြည်ရဲ့ငြိမ်းချမ်းမှုတွေနောက်ပြီးတော့အခြားသောနိုင်ငံရေးအခြေအနေလည်းဆိုင်မယ်လို့ထင်တာပေါ့နော်။ဒီ modeling ကတော့ခေတ်ကာလအခြေအနေပြောင်းလဲမှုနဲ့ကမ္ဘာကြီးကเนาะဟိုအရှေ့နောက်ကမ္ဘာရွာဖြစ်လာတဲ့ခါကျတော့ဒီ current နေအားလုံးကတကမ္ဘာလုံးမှာဒါလှည့်ပတ်ပြီးစီးဆင်းသွားတာပေါ့เนาะဒီလိုမျိုးပုံစံနဲ့ modeling ကလည်းရှင်သန်လာတယ်နောက်ပြီးတော့ပုံမလေးတိုးတက်လာတယ်ပို့ပြီးတော့လည်းတွင်ကျဲလာပါတယ်မမွေးတင်တန်းအကြောင်းကိုပြောရမယ်ဆိုရင်တော့ model တင်တန်းတစ်ခုလည်းမဟုတ်ပါဘူးအဓိကတင်တန်းကတော့ personal grooming ဟိုအတိဘေကတော့ကိုယ်ရည်ကိုယ်သွေးကိုတောက်ပအောင်ပုံမတောက်ပအောင်ညှင့်တင်တာပေါ့အဲ့တော့မိတ်ကပ်ပြင်တာအဝယ်စားဝတ်ရုံနဲ့ကိုယ်ကြီးကိုယ်သေးတောက်ပအောင်မြင့်တင်တယ်လို့မမို့တော့မတတ်မှတ်ထားဘူး။ဉာဏ်ပညာအတွေးခေါ်နောက်ပြီးတော့ဟိုစိတ်ထားနှလုံးသားပြီးတော့ပြန်လည်ပြီးအသုံးချနိုင်တာကိုယ့်ကိုယ်ကိုဘယ်လို present လုပ်မလဲ။ရုပ်အားဖြင့်မဟုတ်ဘဲနဲ့စိတ်အားဖြင့်အပြုအမူအားဖြင့်အတွေးခေါ်အားဖြင့်ဆုံးဖြတ်ချက်အားဖြင့်လူတို့အကျိုးပြုအားဖြင့်ဘယ်လိုမျိုးဟိုအသုံးဒီလောကပတ်ဝန်းကျင်ကိုကိုအောင်ကျိုးနဲ့အလှဆင်နိုင်မလဲပေါ့ဒါမျိုးကို personal grooming လို့တွက်တာဖြစ်ပါတယ်ဒါကြောင့်မို့လို့လူတွေက model လေးတွေအနုပညာလောကထဲမှာအောင်မြင်တဲ့သူတွေပေါ်ထွက်လာတော့ model တင်တန်းလို့တော့ဟိုအလွယ်ပဲပေါ့နော်နားလည်ထားကြတာပေါ့တကယ်တော့လေ model ဘာသာရက်ကတစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ်99ရာခိုင်နှုန်းကတော့ကမ္ဘာလောကကြီးမှာအောင်ကျိုးပြုနိုင်မဲ့လူသားတယောက်ဖြစ်ဖို့ရည်ရွယ်ပါတယ်
ဟုတ်ကဲ့အဲ့တော့မမိုးတင်တဲ့အလိုမျိုးတွေပေးတဲ့အခါမှာရောဒီနိုင်ငံတကာနဲ့ရှင်ပြီးတော့မမိုးဒီလူငယ်တွေကိုပေါ့နော်ဘယ်လိုပညာပေးတာမျိုးဒါမှမဟုတ် training ပေါ့နော်တင်တဲ့ဒီအဲ့ဒါမျိုးကြတော့ဒီနိုင်ငံတကာစံနှုန်းနေတဲ့အညီကြတော့ဘယ်လိုဆောင်ရွက်လဲရှင
်အဓိကကတော့စိတ်ဓာတ်ပဲလေအလုပ်လုပ်မယ်ဆိုလို့ရှင်ဒီစိတ်ဓာတ်ကအရင်ရေးကြည့်တာလှုပ်လို့စိတ်လေ့ကျင့်လို့စိတ်နောက်ပြီးတော့မှတ်သားနိုင်လို့စိတ်အလေးလာနိုင်စွမ်းအားအသုံးချလို့စိတ်ဓာတ်ရေးလို့တာကိုနောက်ပြီးတော့ကောင်းမွန်တဲ့အော်အတွေးခေါ်ကောင်းနေအဲ့အဲ့တော့စိတ်ဓာတ်နဲ့ကောင်းမွန်တဲ့အတွေးခေါ်ပေါင်းလိုက်ဖို့ပဲလိုတာဆိုဘယ်အလုပ်ပဲလုပ်လို့မမိုးကတင်တန်းမှာအဲ့ဒါကိုအရင်သင်တယ်မော်ဒယ်လိုင်းမဲသွားသွားပ ပညာရေးလိုင်းမဲ့သွားသွားစီးပွားရေးလိုင်းမဲ့သွားသွားလူမှုရေးလိုင်းဘာသာရေးနိုင်ငံရေးဘယ်လိုင်းမဲ့သွားသွားစိတ်ဓာတ်ကိုအရင်သင်တယ်ပြီးတော့လူတယောက်ရှိရမယ့်လုပ်ငန်းခွင်ထဲမှာရှိရမယ့်စီကံအဲ့စီကံတွေကိုနေ့စဉ်နေ့တိုင်းလုပ်ငန်းခွင်ထဲမှာရောလက်တွေ့တွေမှာတောက်လျှောက်စီကံနေသွားတယ်ပြီးတော့မှပါလာတာပညာပေါ့နော်မော်ဒယ်လုပ်မယ်ဆို model ပညာတယောက်ဆောင်လုပ်မယ်ဆို တယောက်ဆောင်ပညာဒီသုံးခုကမမလို့ငယ်စဉ်တည်းကအခြေခံပညာကျောင်းတွေမှာသင်ကြားပေးခဲ့တဲ့တရီကံပုံစံအချက်၃ချက်ကိုမမောအဓိကအမြင်ထားပါတယ
်
စိတ်ဓာတ်စီကံပညာ
ဟုတ်ကဲ့ဆိုတော့ဒီမမိုးပေးလိုက်တဲ့တင်တန်းကနေထွက်လာတဲ့လူတွေကသူက model တခုတည်းမဟုတ်ဘူးဒီဘောင်းဆောင်ပေါ့သူတို့အသက်မွေးဝမ်းကြောင်းဘောင်းဆောင်မှာသူတို့ဝင်ပြီးတော့ရှင်းတန်းနိုင်အောင်ဆိုတော့အဲ့တော့ဒီမမိုးရှီကထွက်လာတဲ့လူငယ်တွေမမိုးရှီလာတက်တဲ့လူငယ်ပေါ့အမျိုးသမီးရောအမျိုးသားရောသူတို့ရဲ့အားပါချက်တွေရောဘာတွေ့ရလဲရှင
်သူတို့ကတော့ခစ်တက်မှာသူတို့ရဲ့ပုံစံကိုအကြမခံမဲနဲ့ပေါ့နော်တိုးတက်နေတဲ့လူတွေအောင်မြင်နေတဲ့လူတွေစူးစမ်းနေတဲ့လူတွေဘလို့ခွန်အားဘလို့စိတ်သက်ဘလို့အတွေးခေါ်ဉာဏ်ပညာနဲ့စူးစမ်းနေတယ်လဲဆိုတော့သူတို့သိချင်လို့ဒီတန်းန်းကိုလာမမိုးနေနေရလေ model တန်းန်းလို့ခေါ်တာကိုလည်းမတားဘူးဘာကြောင့်လဲဆိုတော့စင်မော်တက်ပြီးတော့ရှောက်မှ model မဟုတ်ဘူးစင်မော်တက်ပြီးတော့ fashion ဝတ်စုံတွေဝတ်ပြီးတော့ရှောက်တယ်ဆိုရင်ဒါ fashion model ဒါပေမဲ့ကိုယ့်ရဲ့လူမှုလောကပတ်ဝန်းကျင်ထဲမှာသူများတွေကအတူယူရတဲ့စံနမူနာယူထိုက်တဲ့သူဆိုတော့ role model ပေါ့လေအဲ့တော့မမွေးရဲ့တင်တန်းကိုလာတက်တဲ့တင်တန်းသားတင်တန်းသူတိုင်းကိုနေပယ်ခန္ဓာအတိအကျမှာ role ဖြစ်စေချင်တာသူတို့ရဲ့နောက်က generation တွေကသူတို့ကိုကြည့်ပြီးတော့သူတို့လိုဖြစ်အောင်ကြိုးစားမယ်ဆိုတဲ့ role တွေ icon ideal အဲ့လိုဖြစ်စေချင်တာပေါ့ဥပမာအမေစုပေါ့နော်တောင်ဆန်းစုကြည်မမွေးတို့သူ့ကိုစပြီးတော့ကြားသိတယ်အရန်လေးစားမမွေးတို့ရဲ့ဘဝမှာဒီအနှစ်30လုံးသူ့ကိုကြည့်ပြီးတော့ခွန်အားတွေအများကြီးရတယ်စိတ်ရှည်တီးခန့်ဇွဲတန်မှုတွေအများကြီးရတယ်အဲ့တော့ तू อ่ะ fashion show ချောက်တဲ့ model တော့မဟုတ်ဘူးဒါပေမဲ့မမိုးတို့ဘဝရဲ့ role model အဲ့ဆိုမမိုးက talent and model ဆိုရင်နာမည်လေးကိုပေးထားတာလေအဲ့စိတ်ကူးနဲ့ပေးထားတာ
ဒီအခုမမိုးရှီကဒီတင်နန်းပေးတာပေါ့နော်တင်နန်းပေးတဲ့အခါမှာလူငယ်တွေကိုဟိုဘလို့စီကန်းဒီနဲ့ပေါ့နော်ဥမာပေးပြီးတော့ဟိုပြောပေးလို့ရမလား
မမိုးတို့စီရောက်လာတယ်ဆိုတော့အောင်မြင်တဲ့လမ်းကြောင်းကိုသွားခြင်းလို့လမ်းစာကိုရှာဖွေကြတာမမိုးကရှေ့ဆောင်လမ်းပြတယောက်နေနဲ့စုံဦးတီထွင်တယောက်နေနဲ့ဒီလမ်းကိုဖောက်ခဲ့တာဖြစ်တဲ့အတွက်မမိုးရှေ့ရသွားနေပြီပဲအနောက်မှာလူမပါလာရင်လည်းမမိုးအတွက် entrepreneur လို့ခေါ်တဲ့စုံဦးတီထွင်တယောက်လို့မမိုးမတတ်မှတ်နိုင်ကိုပေါ့နော်ကိုတီထွင်လိုက်တဲ့လမ်းကြောင်းမှာနောက်ကလူတွေကအလုပ်ဖြစ်တယ်အောင်မြင်နေဆိုရင်ဒါကိုလေကျင့်တ်တယ်အောင်မြင်တဲ့စုံဦးတီထွင်တယောက်လည်းဖြစ်တယ်အဲ့တော့ကလေးတွေအားလုံးမမိုးအဲ့လိုပဲတတ်မှတ်ပါတယ်တချဲ့ရဲ့နောက်ကိုလိုက်တဲ့အခါမှာအသက်ထွင်ခြင်းလည်းထွင်နိုင်မှုအားတွေပြီးလိုက်မယ်လုပ်ငန်းတစ်ခုလမ်းကြောင်းတစ်ခုဖန်တီးမှုတစ်ခုတီထွင်းနေတယ်ဆိုလဲခွန်အားတွေပေးလိုက်အဲ့လိုမှမဟုတ်ဘူးဒီလမ်းကြောင်းကိုရှောက်မယ်ဆိုလို့ရှိရင်လဲတစ်ချက်တည်းပူတော်တဲ့ပူပြီးတော့ဟိုအားအင်စိုက်နိုင်တဲ့ပူပြီးတော့နိုင်ငံအတွက်အကျိုးပြုနိုင်တဲ့သူတယောက်ပြောင်းကြိုးစားအဓိကကတော့ဒီတင်နိုင်ရဲ့အဓိကကတော့စိတ်ဓာတ်ခွန်အားညံစွမ်းအားနောက်ပြီးတော့ဒီနှလုံးသားနဲ့ခံစားပြီးတော့ကောင်းတဲ့ဘက်ကနေပြီးတော့နိုင်ငံရေးပဲဖြစ်ဖြစ်ကမ္ဘာရေးပဲ environmental ပဲဖြစ်ဖြစ်ဒီ social responsibility တွေပဲဖြစ်ဖြစ်လူတွေကိုကယ်တာပဲဖြစ်ဒါတွေအားလုံးသူတို့အလတ်ဖြစ်နေအောင်လူငယ်တွေဆိုတော့လေလမ်းမပြပြင်းမပြောပြင်းမှားသွားနိုင်တယ်မမှောက်ဆိုရင်တော့မအားမရှိပဲနဲ့ဒီလိုပဲဖြစ်ဖြစ်ပဲသွားမယ်နည်းနည်းအနောက်ကလည်းတွန်းပြရတယ်အရှိကလည်းဆွဲခေါ်ရတယ်ဘေးကလည်းရန်ပြရတယ်အဲ့လိုသဘောနဲ့မမှုကဟိုစီကန်းရောဟိုဒီပေါ့နော်တင်ရိုးညွှန်တန်းတွေရောသူတို့လုပ်ပြထားဖြစ်ပါတယ
်ဟုတ်ကဲ့
ပြောအောင်လဲပြောအောင်ပေါ့နော
်အဲ့တော့မြန်မာနိုင်ငံရဲ့ဒီ fashion ဒီ model ကအခုမမိုးတို့စခဲ့တာ1988ခုနှစ်နောက်ပိုင်းမှပို့ပြီးတော့အဲ့လို
တွင်က
ျလာတာဆိုတော့အခုအနေထားပေါ့နော်ဒီအခုနှစ်20ကျော်လာပြီဆိုတဲ့အခြေအနေမှာရောတကယ်အတိုင်းအတာရဆိုရင်ဟို model လောကဘယ်လိုနေလဲရှင်တကယ်ပဲတိုးတက်လာ
တိုးတက်ပါတယ်မြန်မာပြည်အနေထားနဲ့ဆိုရင်အရန်တိုးတက်တာပေါ့မမိုးတို့ခေတုန်းကဆိုရင်လက်ချိုးရည်တွေ့လို့ရတယ်လက်ချိုးရည်တွေ့လို့ရတယ်အများကြီးလည်းမရှိဘူးဒီလိုမျိုးဟိုကာယလှမယ်လှရင်ကြီးမယ်ဆိုတာပဲရှိပြီးတော့ fashion man model ဆိုတာကဟို fashion man လို့ပဲခေါ်ကြတာ model လို့တောင်မခေါ်တတ်ကြသေးဘူးလीအဲ့လိုကနေပြီးတော့အခုဒီအနှစ်20ကျော်အစိတ်အတွင်းမှာ super model တွေ professional model တွေ international model တွေပေါ်လာတယ်ကလေးတွေကသူတို့ measurement ကိုလိုက်ပြီးတော့ miss ပြိုင်နေသူတွေအာနောက်နိုင်ငံတကာမှာဟို top model ပြိုင်ပွဲတွေဝင်ပြိုင်ရင်း top scene ဝင်လာတဲ့သူတွေနောက်မြန်မာပြည်ရဲ့ media လောက printing media လောက online media လောက commercial လောကတွေမှာ model တွေအများကြီးဝင်လာပြီဒီလိုဈေးကွက်စီးပွားရေးနဲ့အတူ like ပါလာတဲ့ပမာဏကိုကြည့်မယ်ဆိုရင် model လောကမြန်မာပြည်ရဲ့အခြေအနေနဲ့ဆိုရင်တော့အရန်တိုးတက်လာတာ
ဟုတ်ကဲ့
နိုင်ငံတကာကိုထိုးပေါက်နိုင်တာမထိုးပေါက်နိုင်တာကတော့ဒါအခြေအနေ ဟိုစောင့်အောင်မှာပေါ့နော်ဒါပေမဲ့လည်းဒီလိုအချိန်တိုင်းတော့ရင်တစ်ချိန်တော့လည်းရောက်လာမှာပါ
โอเคအဲ့တော့ဒီလိုအုပ်စုလိုက်ပေါ့နော်ဒီ model ဒီဥမာဒီနိုင်ငံဒီမှာဆိုရင်တို့ကအုပ်စုလိုက်အဲ့လို model အုပ်စုလိုက်တွေရှိတယ်လေတို့ group နဲ့တို့အဲ့အရာမျိုးပွဲတွေမှာပြတာမျိုးပါဆိုမြန်မာနိုင်ငံကအဲ့လိုဒီ model အမှာရောဘယ်လိုအခြေအနေရှိလဲ
မြန်မာနိုင်ငံမှာလည်းသူရာသီနဲ့သူရာသီ seasonal show တွေရှိတာပဲဟို fashion week တွေရှိတာပဲနောက်ပြီးတော့ကို့ဖွဲ့စည်းနဲ့ကိုလောက်ကြတာပဲbridal အချိန်ဆိုလဲ bridal မိုးရာသီအချိန်ဆိုမိုးရာသီ international fashion week နိုင်ငံခြားဒီဇိုင်နာတွေလာတာမျိုးရှိတယ်။နောက်ပြီးနိုင်ငံခြားတိုင်းပြည်တွေကဖိတ်ကြားတဲ့ show တွေလည်းမမလို့သွားရတယ်။မှ China သွားတယ်။ Kuala Lumpur Asia Fashion Week Malaysia မှာလောက်တာဆိုလဲနှစ်တည်းတော်တော်ဇက်တိုက်သွားပြစ်ခဲ့တယ်။သူတို့နိုင်ငံရဲ့သတင်းစာတွေဌာနတွေခေါင်းကြီးပိုင်းတွေမှာလည်းမမလို့ပါခဲ့ရတယ်။အဲဒီနောက်ပိုင်းမှာတော့ဒီနည်းနည်းလေးပို့ပြီးခြေပြန့်လာတဲ့ designer တွေအများကြီးပေါ်လာတယ်။ designer association တွေရှိလာတယ်။ဆိုတော့နောက်ပိုင်းဆိုရင်ဒီထက်ပို့ပြီးတော့မှကဘာရဲ့ဆင်းမြင်းတွေကိုခြေဆန့်လာတော့မှာပေါ့အခုလဲမြန်မာဒီဇိုင်နာတွေသူတို့ model တွေလည်းခေါ်သွားပြီးတော့နိုင်ငံခြားရဲ့ fashion week တွေမှာလည်းပြနေကြတာပဲ
โอเค
ဆိုတော့ဒါဒီဒီထက်ပို့ပြီးအကျယ်တဝင့်ဖြစ်လာရင်တော့မြန်မာ fashion မြန်မာ culture မြန်မာရဲ့ဒီ tourism တွေပို့ပြီးတော့အလားလာပိုကောင်းလာမယ်လို့ထင်ပါတယ် fashion နဲ့ model လောကကလည်း tourism ကိုအရန်မြင့်တင်ပေးတာလေ
โอเคအဲ့တော့နိုင်ငံတကာဘက်ကရောမြန်မာနိုင်ငံက model တွေသူတို့စိတ်ဝင်စားတဲ့အခါမှာသူတို့မြင်တဲ့သူတို့ကြည့်တဲ့အဓိကအားသာချက်တွေဘာတွေတွေ့ရလဲရှင
်မြန်မာတွေကအသားရည်ကောင်းနေနောက်ပြီးတော့မျက်လုံးမျက်ဖန်ပေါ့နော်မျက်လုံးလေးတွေကမြန်မာမျက်လုံးလေးတွေကလေးဟိုနက်နက်ကလေးတွေနဲ့တောက်နေကြတာလीနောက်အမြင်နဲ့စိတ်ထားလေးကရမ်းယိုးသားတော့လीမျက်လုံးလေးတွေကကြည်ပြီးတော့ရည်နေတာမျိုးပေါ့နော်အဲ့တော့ပြုံးမယ်ဆိုလဲချက်ချင်းပြုံးနိုင်တယ်ဒါတင်လဲတင်ရတာလွယ်တယ်ဟိုအရန်လဲရှက်ဖြစ်ကြတယ်မြန်မာလူမျိုးတွေအရန်ကိုဘယ်လိုခေါ်မလဲဟိုပညာရေးပဲဖြစ်ဖြစ်ဟိုတခုခုဟိုလောက်ကိုင်းဟိုတက်မွေးအောင်မဖြစ်သင်ရလဲအရန်လွယ်ဆိုတော့အဲ့ဒါလေးတော့အပြုံးလေးတွေသူတို့သဘောကျကြကျန်တာကတော့ measurement နဲ့တိုင်းမယ်ဆိုရင်တော့ဒီ high fashion model တယောက်ဖြစ်ဖို့တော့ရှားပါတာပေါ့ဟိုအရန်နဲ့ဆိုရင်မြန်မာအရက်ကဂျပန်နဲ့ level လောက်ပဲရှိတာလीအဲ့တော့ international 58 170 cm ကျော်မှဖြစ်မှာဆိုတော့170 cm အောက်လောက်များတယ်ဆိုတော့နည်းနည်းတော့ခက်တာပါဒါပေမဲ့အခုနောက်ပိုင်းကတော့လေဟိုအစာအာဟာရတွေနဲ့ဒီလူငယ်တွေရဲ့ generation ပြောင်းလာတော့အရန်ကို measurement တွေ height တွေ high fashion မှီလာတဲ့သူတွေလည်းအများကြီးရှိလာပါပြီ
အမျိုးသမီးတွေအတွက်အခွင့်အလမ်းတွေမြန်မာနိုင်ငံမှာအများကြီးရှိသလားဘာဖြစ်လို့လဲဆိုတော့အရင်တော့ဆစ်ဆူရအုပ်ချုပ်ခဲ့တဲ့အချိန်ကာလတွေရှိခဲ့တာကိုအခုတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုပေမဲ့လည်းအခုမှအပြောင်းလဲရစဖြစ်တော့လေဆိုတော့အမျိုးသမီးတွေအတွက်အခွင့်အလမ်းတွေရောဘယ်လိုရှိလဲရှင
်အများကြီးရှိပါတယ်အခွင့်အလမ်းတွေကဟိုမြင်တတ်တဲ့သူမြင်နိုင်တဲ့သူဆိုလဲမြင်နေရတယ် opportunity ကိုအများကြီးမြင်နေရတယ်နောက်ပြီးတော့တတ်သိရှိတဲ့လူရဲရင်တဲ့သူခွန်အားတွေအများကြီးမွေးမြူနိုင်တဲ့သူဆိုလဲရှေ့ကိုရောက်လာတာပဲဘလောက်ပဲပိတ်နေပါစေဖောက်ထွက်နိုင်တဲ့နီလန်းတွေကိုအမျိုးသမီးတွေကရှာချနိုင်တယ်သူတို့ကပကက်လွှဲသောလက်ကကဘာကိုအုပ်ဆိုးနိုင်မယ်ဆိုတော့ဒီစကားအတိုင်းပေါ့နော်ဟိုဒီကလေးတွေကိုသူတို့ကစင်နာစွာနဲ့ပကက်ကိုလွှဲပေးနိုင်ပေမယ့်ဒီလက်နဲ့လဲသူတို့ကအလုပ်တွေလဲအများကြီးလုပ်နိုင်တယ်အများကြီးပေးတဲ့အခရာတင်နိုင်တာတွေရောဟိုကိုတိုင်းကိုကြလုတ်ပြနိုင်နေရအများကြီးလို့အခုဆိုလို့ရှိရင်ခစ်ပြောင်းတာမပြောင်းတာလည်းမဆိုင်ဘူးအရင်စစ်စိုးကလက်ထက်မှာတည်းကမမလို့ကအရှင်တန်ကြီးပြင်းခဲ့တာပဲလीဒါပေမဲ့ကိုသွားခြင်းနဲ့လမ်းကြောင်းကိုရက်တီခြင်းနေတဲ့ဟိုနေပေကိုကိုရွေးချယ်ခဲ့တယ်ကိုပေါ့တီဆောက်ခဲ့တယ်အခုဒီမမလို့ထက်နောက်ထပ်10နှစ် generation နောက်ထပ်အနှစ်20နောက်ကျတဲ့ generation အနှစ်30 generation အခုတမီးတို့မမလို့ဒီမွေးဖွားထားတဲ့ကလေးတွေရဲ့ generation ဒါ10နှစ်တခါကန့်တက်မယ်ဆိုရင်တော့ generation 4ခုလောက်ရှိသွားတယ်။အမတို့ဆို40ကျော်သွားတယ်။သူတို့တွေဆိုရင်ပို့ပြီးတော့မှ power တွေပို့ပြီးတော့ရှိလာတယ်။အခြေအနေလည်းပို့ပေးလာတယ်။ဒါကြောင့်မလို့အမျိုးသမီးတွေကဒီထက်ပို့ပြီးတော့လည်းခွင့်ရရနိုင်တယ်။ဒီထက်ပို့ပြီးတော့လည်းရှေ့တန်းရောက်နိုင်တယ်။ဒီထက်ပို့ပြီးတော့လည်းအောင်မြင်နိုင်တယ်လို့မမောပြောချင်ပါတယ်။ဟု
တ်ကဲ့။ကျေးဇူးတင်ပါတယ်ရှင်။
ကျေးဇူးပါရှင
်။ interview ပေးတဲ့အတွက
်ဒီဆုံးမြန်မြန်ကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါ VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9:00ကနေ 10:00 အထိလိုင်းဒိုမီတာ24 25 30 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00ခွဲကနေထုတ်လွှင့်မဲ့အစီအစဉ်ထဲမှာတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြားသတင်းများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့ပြီးခဲ့တဲ့ရက်ပိုင်းကပဲကွယ်လွန်သွားခဲ့တဲ့တေးသန့်ရှင်ခိုင်ထူးအတွက်အမတ်တရအထူးအစီအစဉ်ကိုနားဆင်ကြရပါမယ်။မှန်အေးသနာကျော်စီစဉ်တင်ဆက်ပေးထားပါရရှင
်။ဒူးထွန်းမမနဲ့နေရောင်ဖြာထူးရဲ့သဂိုင်းလန်ကဆောင်းနေမဲ့သူမောချင်းခါရက်သဲမြေပင်အိုရိပ်စီမျောသူကိုယူနှင်းရန်ကိုလာမယ်လို့ခုညာတော့အိမ်နိုင်မယ်မထင်ဘူးအူတွေရဲ့ညနေကိုပြန်တွေ့ရင်စကားလက်ဆက်မသက်နိုင်အောင်လေပြေတော်ရောက်အောင်လာမယ်မေ
ချင်းထားတဲ့တဲနေပြန်ဦးရေးစီမျောသူကိုကြိုလင့်ရင်ကိုလာမယ်လို့လို့ဆိုရဲအစိုးရကြီးခိုင်ထူတယောက်မျောနေမဲ့သူတွေကိုစိတ်ချလက်ချထားသွားခဲ့ပါပြီနော်အေးစင်းလာပါတဲ့ဘဝတစ်ခုကိုပိုင်ဆိုင်နိုင်ပါစီလို့အားလုံးဝိုင်းဝန်းဆုတောင်းပေးနေကြတာပါနိုင်ရေးကူညီမှုအတင်းကိုတည်ထောင်ထားသူရုပ်ရှင်မင်းသားကျော်သူကခိုင်ထူးတယောက်မြင့်မြတ်တဲ့ပုံကိုရောက်မြင်မှာမလွဲပေလို့သူ့ရဲ့လူမှုကွန်ရဲ့ Facebook အစာမျက်နှာမှာရေးထားပါတယ်
။ကျွန်တော်သဘောအရသိလိုက်တာတခုရှိပါတယ်။ကိုခိုင်ထူးရဲ့ကြံရက်တဲ့ခန္ဓာကိုယ်ဟာတည်ငြိမ်တဲ့ဝေဒနာကိုမေ့ထားနိုင်ခဲ့တယ်။ရုပ်နဲ့စိတ်ကိုခွဲခြားနိုင်ခဲ့တာဆိုတော့မြင့်မြတ်တဲ့ပုံကိုရောက်မှာမလွဲပါဘူး
။မြင့်မြတ်တဲ့ပုံကိုရောက်နေဖို့ပဲသူ့ကိုချစ်တဲ့မိသားစုတွေတငယ်ချင်းအပေါင်းအသင်းတွေသူ့ရဲ့ပရိသတ်တွေကမျှော်လင့်နေကြတာပါ။ဒါကြောင့်ပဲအစိုးရကော်နီကကောင်းရွာဘုံဘွားမှာသူတော်ကောင်းများနဲ့ဆုံတွေ့နိုင်ပါစေလို့ဆုတောင်းထားပါတယ်
။အားလုံးချစ်ကြခင်ကြတဲ့ဥခိုင်ထူဖိုးလေးဆုံပြီတဲ့ရင်ထဲအလိုမကောင်းဖြစ်ရပါတယ်။ဖိုးလေးနဲ့ခင်ခဲ့ကြတဲ့တက်တန်တလျှောက်ဖိုးလေးရဲ့တွင်တင်ဆုံးမမှုတွေရင်ထဲမှာခံယူမှတ်သားခဲ့ရသလိုအတူယူစရာရှိတဲ့အမှုပညာပေါ်ထားတဲ့စိတ်ဓာတ်တွေကိုတင်ယူနိုင်ခဲ့ပါတယ်။အားငယ်သူနှိတ်ကြသူတွေပေါ်ကိုဖိုးလေးအမြဲပေးကင်းဆွန့်ကြတဲ့စိတ်လေးဒါဖိုးလေးစီကအတူယူခဲ့တဲ့စိတ်လေးပါဖိုးလေးရေရင်ထဲမကောင်းလိုက်တာဒီရက်ထဲဖိုးလေးကောင်းရဘုံဘဝရောက်ဖို့ပဲဆူတောင်းနေခဲ့တာပါအမှုပညာအပေါ်မိသားစုအပေါ်တိတ်ကိုတောင်းကြည့်ခြင်းတဲ့ဖိုးလေးကောင်းရဘုံဘဝမှာသူတော်ကောင်းများနဲ့ဆုံတွေ့နိုင်ပါစေ
ဘောကောင်းရဲ့ဝဲတိန်ပြည့်တွေကြောင့်တင်းစုံပြောပေါ်နိုင်ဒီနေ့ကောင်းတာထားရင်ခြေတပုတ်တော့ရှိမယ်ခြေရဲ့ရင်နာရင်လာနာကျင်ခြင်းလာပျော်ရွှင်ခြင်းလာငိုယူခြင်းလာ
ရဲရဲရဲရဲသွားနေပါအဖိုးလေးကြီးအချိန်တန်တော့ရဲရဲစွာလိုက်ခဲ့ပါမယ်ဩဂတ်လ9ရက်နေ့မြန်မာစံတော်ချိန်ညနေ 3:24 မိနစ်မှာကျမတို့ချစ်ရတဲ့အဖိုးလေးငြင်းချမ်းစွာကွယ်လွန်ပါပြီခိုင်ထူးလူမရှိတော့ပေမဲ့ချက်ထားရစ်ခဲ့တဲ့သချင်းတွေနဲ့
အမြဲတမ်းသတိရနေမှာပါဖိုးလေးရေ
တင်စားမောပြောသွားတယ်လို့ပါပဲလူသားတွေမကတရဝမှန်ရင်ဒီခီလန်တနေ့ရှောက်လန်းရစမြဲမို့လူသေးသွားပေမဲ့လည်းအသက်ရှိစဉ်သူဖန်တီးခဲ့တဲ့အမှုပညာကတော့ထာဝရအရှင်သန်နေမှာပါသူကိုချစ်ကြတဲ့အမှုပညာမောင်နှမတွေကြမှာသူ့ရဲ့ခွဲခွာခြင်းကိုလုံးဝကိုလက်တင်မခံနိုင်သေးတဲ့ပုံရေးကြပြောကြပါတယ် Facebook လူမှုကွန်ရက်စာမျက်နှာမှာတေးရီကိုနေဝင်းက
ခိုင်တုံးမင်းကိုတော့ခင်မပြုတ်နိုင်ဘူးကွာတယောက်ပြီးတယောက်ငါ့ကိုထားသွားခဲ့ကြတယ်အခုတော့မင်းမငါ့ကိုထားသွားတော့မလားမင်းကခွင့်ပြုပါအောင်ဆိုပေမဲ့ငါတော့ခွင့်မပြုနိုင်ပါဘူး It's hard to leave more hard to say ခိုင်တုံးကိုပြန်ပေးပါအဲ့လိုကြီးခေါ်သွားခွင့်တော့မပြုတ်နိုင်ဘူးကွာပြန်ပေးပြန်ပြီးဘလို့စကားမျိုးတော့ပြောနိုင်မလဲကွာ
ခိုင်တို့ရဲ့နောက်ဆုံးအချိန်တွေမှာသူ့ကိုချစ်တဲ့သူတွေအားလုံးစိတ်တွေပူဆွေးဝေဒနာပြင်းပြင်းထန်ထန်မခံစားရဘူးဆူတောင်းပေးနေကြချိန်မှာကိုခိုင်တို့တယောက်ကျမ်းမာတက်တာပြီးတော့တခြင်းတွေကိုဆက်လက်တီးဆိုနိုင်ပါစေဆိုတဲ့ဆူတောင်းနဲ့ခိုင်တို့ရဲ့ခက်တာတခြင်းကိုအမှတ်တရတီးဆိုပေးထားတဲ့ဗီဒီယိုနဲ့ကိုခိုင်တို့ကျမ်းမာရေးအတွက်အလှခံတဲ့အဆောင်းလိုင်းကတော့ဥခိုင်တို့လည်းဆုံးမသွားရောခဏဝင်မြောက်အမှုပညာရှင်ကိုခိုင်တို့ရေလို့အစချီပြီးတော့တက်မလွန်ကိုအမှားစကားပါပါတယ်
ကနွေမြောက်တဲ့အမှုပညာရှင်ကိုခိုင်ထူးရီတွားနှင့်တော်ဗျာနောင်ဘဝဆက်တိုင်းမှာလည်းဒီထက်အောင်မြင်ပြည့်စုံလို့ဘဝနေဝင်ခြင်းတွေဒီထက်လှပပါစေလို့ဆုတောင်းပါတယ်ကျွန်တော်ရင်ထဲကအမှန်တမ်းသစ္စာဆိုပြောရဲပါတယ်မြမခစ်ပေါ်ဂီတကိုပိုင်တန်စင်သမားတွေတဲမှာကိုခိုင်ထူးတို့ဟာအကောင်းဆုံးတွေပါနောက်လူတွေမှီတယ်လို့မထင်ခဲ့သလိုကျွန်တော်ကိုယ်တိုင်ကတော့ဝေးပါသေးတယ်အခုမှဒီစကားပြောတာမဟုတ်ဘူးဗျာအစ်စ်မှန်ကိုချစ်ကြသူတိုင်းရဲ့ရင်ထဲမှာထာဝရထင်ကျန်ရင့်နေတော့မှာပါကိုခိုင်ထူးရီကိုခိုင်တူးတို့ကိုအားကြပြီးတော့အတူယူအတူခိုးခဲ့ပြီးကိုပိုင်တန်စင်သမားအဖြစ်ကျွန်တော်ရက်တည်ခဲ့သူပါဝမ်းနဲ့ကြည်ကွစွာနဲ့
စိန်လလဲညာလာရိုက်သာအချစ်နှုတ်ခမ်းအနံ့တွေဖူးပွင့်ဖို့လေညော်သူကိုတန်တရာကျိုးရစ်နှောင်းလွှာရစ်နေတော့တရောကူလဲအောင်ကျင်နာမဲ့အသေးရှိတဲ့အရာညွမဲဆိုဝါဇောပန်းမင်းလွင်ပုံးရဲ့နွားရဲ့လွန်ကျွေပြီးမိုးတရားသည်ဝါကောင်းမိုးနဲ့လာလာခဲ့တော့ခတ္တာရဲ့
သူတည်မငိုပါဘူးလို့ဆုံးဖြတ်ထားတဲ့မိမိဝင်းဖေကတော့
ကိုခိုင်တူးကွယ်လွန်သွားပြီးတဲ့အချိန်မှာဟိုစိတ်မကောင်းတဲ့စိတ်ဝမ်းနည်းတဲ့စိတ်နဲ့သူနဲ့ကိုနဲ့ဟိုခင်မင်းဆက်ဆံကြရတာကြီးအများကြီးပြန်တွေးကြည့်ပြီးတော့စိတ်ထခဲ့ရပါတယ်အဲ့တော့ကိုပြန်စဉ်းစားမိရဲ့ကိုခံတူးနဲ့ကိုရဲ့ဓာတ်ရဆက်ဆံရေးဖြတ်တန်းကြရတဲ့ဟာလေးကိုကျွန်မရဲ့ Facebook စာမျက်နှာပေါ်ကနေပြီးတော့ဟိုရင်ဖွင့်ထားတာလေးရှိပါတယ်သူ့ကိုလေးစားချောင်းပြတာခဲ့ဒီလိုတည်ဆက်ဆံခဲ့တယ်သူလိုအပ်တဲ့အချိန်မှာဂရုတစိုက်လုပ်ပေးခဲ့ဘူးလေသူတခြင်းတွေလည်းနှစ်သက်စွာပြန်ဆူခဲ့ဘူးလေသူပြန်ဆူခြင်းနာတချို့ရေးပေးတာကိုတမိုးထားပြီးကြိုးစားပန်းစားတည်ဆူခဲ့ဘူးလေဂုံယူစွာနဲ့တခြင်းတွေတူဖန်ပြီးခွင့်လည်းရခဲ့ဘူးလေဖြီးပေါင်းများစွာထွက်ကြအပွဲတွေဆူခဲ့ကြပြီပါလေသူခိုင်းတာဆိုမငင်းခဲ့ဘူးပါဦးမမအောင်ဆုံးမရဲ့စကားတွေနာခံဘူးပဲစေရနာနဲ့ပြောတဲ့စကားတွေကြားဘူးပဲနောက်ဆုံးတွေ့ကြတဲ့အချိန်ကကြီးကြီးလင်းလင်းပျော်ပျော်ရွှင်ရွှင်ရှိခဲ့ကြတယ်။မိလာတို့ကတွေ့ခဲ့တာနောက်ဆုံးပါပဲ။ဒီမှမငူလို့အများကြီးစဉ်းစားခဲ့တဲ့သူတွေနဲ့ငိုရတာပါပဲကိုကိုလေး။ကောင်းရပုံပွားမှာဤတမ်းပါစေ
။ဝါဇောပန်းမင်းလွင်ပုံညက်နွားရဲ့လုံးကျွေပြီးမို့တရားသည်ဝါကောင်းမိုးနဲ့လှမ်းလာခဲ့တော့ခတ္တာရဲ့တရားသည်ဝါကောင်းမိုးနဲ့လှမ်းလာခဲ့တော့ခတ္တာရဲ့တရားသည
်အမေရိကန်ပြည်အောင်စုအရှိန်မေရီလန်ပြည်နယ်မှာနေထိုင်နေတဲ့အစာရေးဆရာမမင်းငင်းကလည်းကိုခိုင်ထူးတာဝန်ကျပါတယ်တဲ့
ကိုခိုင်ထူးကစမလေးစားမြင်လို့ရတဲ့အဆိုရှင်တယောက်ဖြစ်ပါတယ်ဒါကြောင့်အခုဆုံးဖြတ်သွားတဲ့အခါမှာနောက်တုံရမယ့်ဘဝအထွေထွေမှာလည်းငြိမ်းချမ်းပါစေလောကအတွက်တောင်ဝင်ချေခဲ့သူကိုခိုင်ထူးရေလို့ဆူတောင်းပေးဖြစ်ပါတယ်ရှင်
။လိခေရာသမားကိုနိုင်စောကတော့ဥခိုင်ထူးကွယ်လွန်ချိန်မှာပြပခီးစဉ်တစ်ခုနဲ့အမေရိကန်ပြည်အောင်စုကိုရောက်ရှိနေတာပါ။သူကတော့လွန်ခဲ့တဲ့18နှစ်သူတို့ရဲ့မင်္ဂလာပွဲကိုဥခိုင်ထူးသူ့ရဲ့သားလေးနဲ့အတူလာရောက်ချီးမြှင့်သွားတဲ့ဓာတ်ပုံလေးကိုသူ့ရဲ့ Facebook စာမျက်နှာမှာအမှတ်တရပြန်တင်ထားပါဗျ။
ကျွန်တော်လေးမောရောက်နေတဲ့အချိန်မှာဒီကိုခိုင်ထူးရဲ့တရင်လေးချမ်းနဲ့စိတ်မကောင်းဖြစ်ပြီးလို့စိတ်အချိန်မှာကျွန်တော်တင်လိုက်တာပါ။ကျွန်တော်တင်တဲ့အကြောင်းလေးလေးကတော့ ကျွန်တော်ဖတ်ပြပါမယ်။အဲကျွန်တော်မင်္ဂလာဆောင်တက်ရောက်ခဲ့တဲ့ကိုခိုင်တူးနဲ့သူ့သားလေးကိုပြန်ရှာပေးတဲ့ကျွန်တော်စနေတော့အမှတ်တရပြန်တင်ပေးလိုက်တာပါ။အခုတော့18နှစ်တောင်ကြာခဲ့ပြီပဲဆို။လူပညာရှင်အစ်စ်ဟာတရားနဲ့ရှင်တာအတူတူပါပဲ။ကျွန်တော်တို့ရင်ထဲမှာဘယ်တော့မှမသိပါဘူး။ကိုခိုင်တူးအခုမှတချင်းနဲ့တက်ပေါ်ဝင်တော့မှာပါလို့။အခုလဲကျွန်တော်လင်းပေါ်မှာအမှတ်တရစာစုလေးရေးနေမိပါတယ်။နာရီလဲလိုက်မပို့နိုင်လို့စိတ်မကောင်းဖြစ်ခဲ့ရပါတယ်။တခါတခါပေါ်ဟာ60နှစ်နေရာရောက်သွားတာပဲလေ။သူလဲခြေကမပြောင်းနိုင်သေးတဲ့ကျွန်တော်သင်္ကန်းလာရခဲ့ပါတယ်လို့ကျွန်တော်ရေးထားပါတယ်
။ထွက်သွားတာဆောလွန်လှပါလေလို့ပြောလာတဲ့ကြပြစရာယောဟန်အောင်ရဲ့ခိုင်ထူးဆိုတဲ့ Facebook ပေါ်ကကြပြလေးကိုလည်းဝင်မျှခြင်းပါတယ်
။ခမောင်းထွက်သွားတာဆောလွန်လှဒီညတော့တသသနဲ့ပင်ပင်ပန်းပန်းနားထောင်နေရတဲ့သချင်းတွေတလူလူလိမ့်လိမ့်တို့ထီနေတာပြင်းပြင်းတိကျရိုက်ချလိုက်တာဆွဲဆွဲငင်ငင်ညှို့ဆွဲလိုက်တာဇန်နရားခလုတ်တွေမဟုတ်ဂီတာကျိုးတွေမဟုတ် drum ဘုံတို့တွေမဟုတ်တရောပေါ်ဘိုးဒဏ်တွေမဟုတ်လူငယ်ဘဝအဆောင်ရှိညသိမ့်ထုတ်ချန်ထားတဲ့မန္တလေးသား
တယ်နှလုံးမရှိရင်လွန်ကျင်းကင်းတယ်လေဆွဲလန်းလို့ရင်ဒုက္ခတိလေလေ
တန်းချင်းဆိုပြီးတော့ Facebook ပေါ်မှာတွေ့ရဲ့သူရဲ့ပရိသတ်ရဲ့ post လေးတခုမှာတော့အခုလောလောဆယ်မှာကွယ်လွန်သွားပြီဖြစ်တဲ့ကိုခိုင်ထူးရဲ့တခြင်းလေးတွေကရောတေးရီသူတေးဆိုသူတွေရဲ့တကယ်တကယ်ဘဝတကွေ့မှာတွေ့ကြုံခဲ့ရတဲ့အကြောင်းအရာတွေပေါ်မှာအခြေခံပြီးတော့ရေးဖွဲ့ထားတာတွေလည်းပါလိမ့်မယ်လို့တွေးမိပါတယ်ခဲ့။ဘာဖြစ်လို့လဲဆိုတော့တခြင်းကသူ့ရဲ့တခြင်းတော်တော်များများဟာကျွန်တော်တို့အားလုံးရဲ့ရင်ကိုပြင်းထန်စွာနဲ့ထိရှာခဲ့ထိမှန်ခဲ့လို့ပဲဖြစ်ပါတယ်ခင်ဗျာလို့ Facebook ပေါ်ကသူ့ရဲ့တော်ရာရှင်ကိုရဲမြင့်အောင်ပြောသွားတယ်လို့ပဲအားလုံးရဲ့ရင်ထဲမှာပြင်းထန်စွာနဲ့ထိရှာခဲ့တဲ့သူ့ရဲ့အမှုပညာကသူ့ကိုချစ်တဲ့ပရိသတ်နဲ့အတူဆက်ပြီးတော့ရှိနေသွားမယ်ဆိုတာတချင်းတည်းတရသိသွားပါစေလို့ဆုတောင်းမိပါတယ်ရှင
်ဒီမန်ဆောင်ကိုတင်းဆိုကြုံမဲ့ငငယ်လေးရဲ့ဘယ်ထောင်နေမမင်းမင်းဆက်နေပြောနေသလဲကွယ်တင်းပြန်လာမယ်လားဆောင်မြော်မိတဲ့နေရာဟောင်းလေးမှာပြန်လဲစုံစည်းကြဆူကွယ်ဒီကုနာရင်နဲ့ချွေသိတည်နေခဲ့ဖြစ်စင်လေးမှာဒီရင်တွေကိုမင်းမရဲ့နေနိုင်လေလားကွယ်အတူနေစင်မထောင်းတဲ့ကတိရဲ့အလွယ်ဆုံးမမေ့နိုင်သေးပြန်လဲစုံစည်းကြဆူကွယ်ဖဲအိတဲ့ဆွဲစေတဲ့သာဝေးနေလဲကြောက်ရောင်နေအမြဲတမ်းမိတ်ဆွေရဲ့နိုင်ငံရဲ့နေ
ya holy mom yan le sun zi jo su kwe
ဒေသရှင်ခိုင်ထူးကောင်းရဘုံရဘွားရောက်ပါစေလို့ဆုမကောင်းတောင်းပေးလိုက်ပါစေရှင်အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ဒီမိုကရေစီပန်းနိုင်ရအောင်ငြိမ်းချမ်းပြီးတည်ငြိမ်ဖွံ့ဖြိုးတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုတည်ဆောက်ရမလဲဆိုပြီးဆွေးနွေးတင်ပြမှာပါမိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင်
ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကနေပြည်တော်မှာမြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ် Forum on Myanmar Democratic Transition လို့နာမည်ပေးထားတဲ့သုံးသပ်ဆွေးနွေးပွဲတစ်ခုပြုလုပ်ပါတယ်။ဒီဆွေးနွေးပွဲကိုအစိုးရတပ်မတော်နဲ့နယ်ပယ်အသီးသီးကလူပုဂ္ဂိုလ်တွေလာရောက်ဆွေးနွေးကြပြီးနိုင်ငံတော်တိုင်ပင်ခံဒေါင်ဆန်းစုကြည်ကလည်းအဖွင့်မိကွန်းပြောခဲ့ပါတယ်။ဒေါင်ဆန်းစုကြည်ရဲ့မိကွန်းထဲမှာဒီမိုကရေစီပြုရင်ပြောင်းလဲရေးဖြစ်စဉ်ပေါ်ပေါက်အောင်သူတို့ဘယ်လိုကြိုးစားခဲ့ရတဲ့အကြောင်းပြောသွားပါတယ်။ဒါပေမဲ့လက်ရှိဒီမိုကရေစီပြုရင်ပြောင်းလဲမှုဖြစ်စဉ်ဘာကြောက်ပေါ်ပေါက်လာရတယ်လဲဆိုတာကိုတော့ထည့်ပြောမသွားပါဘူးဖိုရမ်မှာစစ်ပွဲအုပ်ချုပ်မှုမှအရက်ပဲအုပ်ချုပ်ရေးသို့ဗဟိုဦးစီးစနစ်မှဈေးကွက်စီးပွားရေးသို့စစ်ပွဲမှသည်ငြိမ်းချမ်းရေးစီသို့စသဖြင့်ခေါင်းစဉ်တွေနဲ့ဆွေးနွေးကြပါတယ်ဘယ်လိုပဲဖြစ်ဖြစ်နှစ်ပေါင်း50ကျော်ကာလအတွင်း2016ခုနှစ်ရောက်မှဒီမိုကရေစီအသွင်ကူးပြောင်းရေးဘာကြောက်ပေါ်ပေါက်လာရတယ်လဲဘယ်အချက်တွေကြောက်လဲဆိုတာအရင်ဆန်းစစ်ကြဖို့လိုပါတယ်ဒါမှသာဒီမိုကရေစီပန်းတိုင်ရောက်အောင်ငြိမ်းချမ်းတဲ့တည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်တဲ့Democracy Federal ပြည်ထောင်စုကိုဘယ်လိုတည်ထောင်ရမလဲဆိုတာလမ်းစာတွေ့နိုင်ပါလိမ့်မယ်အခုဒီပတ်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ
်အားလုံးသိကြပြီဖြစ်တဲ့အတိုင်းအရင်သမ္မတဦးသိန်းစိန်အစိုးရရွေးကောက်ပွဲကော်မရှင်ဟာ2015နိုဝင်ဘာမှာအထွေထွေရွေးကောက်ပွဲကြီးကျင်းပပေးမယ်လို့ကြေညာပေးခဲ့ပါတယ်ဒါပေမဲ့အချိန်တစ်ခုအရောက်မှာရွေးကောက်ပွဲကိုတတ်မှတ်ချိန်အတိုင်းပဲလုပ်ပေးတော့မလို့လို့အချိန်ကိုပဲရွှေ့တော့မလို့လို့သွေးတူးဆန်းခဲ့ပါသေးတယ်အဲ့ဒီအချက်အပေါင်းဝင်စီအာနာရှင်တွေရှေးပိုင်းလောက်ကင်ဆောင်ရွက်သမျှလောက်ရွက်တွေအပေါ်အခြေခံပြီးရွေးကောက်ပွဲကိုတကယ်ပဲလုပ်ပေးပါမလားလုပ်ပေးခဲ့ရင်ရောလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာပါမလားအဲ့ဒီရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့အစိုးရဖွဲ့ခွင့်ရပါမလားတကယ်ပဲအာနာလွှဲပြောင်းပေးပါမလားစတဲ့စိုးရင်ပူပန်စိတ်ဝင်ခဲ့ကြရပါတယ်ဒါပေမဲ့မြန်မာနိုင်ငံသားတွေရောနိုင်ငံတကာအတိုင်းဝိုင်းတွေကပါအာအတင်စရာရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပြက်အသံနိုင်လွှတ်တော်ခေါ်အစိုးရတစ်ဖွဲ့အရင်အစိုးရကအာဏာလွှဲပေးဆိုတဲ့ဖြစ်စဉ်ကြီးတစ်ခုအေးအေးချမ်းချမ်းပေါ်ပေါက်လာခဲ့ပါတယ်။အဲ့လိုဖြစ်ပေါ်လာဖို့အကြောင်းအချက်အနည်းဆုံး၄ချက်လောက်ရှိနိုင်ပါတယ်။ပထမဆုံးအချက်ကတော့2015ခုနှစ်နှစ်စန်းပိုင်းမှာဖုန်ကြားရှင်ဦးဆောင်တဲ့တပ်ဖွဲ့တွေကိုးကန်တွေကိုဝင်ရောက်တိုက်ခိုက်တာပါ။နောက်ပိုင်းတက်မတော်ကနေမြေအများစုပြန်သိမ်းနိုင်ပေမဲ့အသေးအပြောက်အလွန်များပြီးအလွန်အထိနာတဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေဟာတက်မတော်စစ်ကောင်းဆောင်တွေရဲ့အိမ်နီးချင်းတရုတ်နိုင်ငံပေါ်ထားတဲ့သဘောထားပြောင်းသွားစေပါတယ်။နိုင်ငံတကာရဲ့ဝိုင်းဝန်းပိတ်ဆို့ဒဏ်ခတ်တာခံခဲ့ရတဲ့စစ်အာဏာရှင်တွေအတွက်တရုတ်နိုင်ငံဟာအဓိကမိခိုးအားထားစရာနိုင်ငံဖြစ်ခဲ့ပါတယ်။တကယ်လို့များအရင်စစ်အာဏာရှင်ဟောင်းတွေနဲ့တက်မတော်ခေါင်းဆောင်တွေဘက်က1990ခုနှစ်တုန်းကလိုရွေးကောက်ပွဲရလဒ်ကိုအတိအမှန်မပြုတ်ဆရာနာတိန်းနာမျိုးတစ်ခုခုလှုပ်ခင်ရင်နိုင်ငံတကာရဲ့ဝိုင်းပယ်တာတကြော့ပြန်ခံရနိုင်ပြီးတရုတ်နိုင်ငံရင်ဝင်ကိုထပ်ပြီးခိုလုံရဖို့ပဲရှိပါတယ်အဲ့ဒီအချိန်တက်မတော်ကိုအကြီးအကျယ်အထိနာစေခဲ့တဲ့ကိုကန့်ဒေတာတွေဝင်ရောက်တိုက်ခိုက်မှုဖြစ်ပေါ်စေခဲ့တဲ့အတွက်နောက်ထပ်တရုတ်ကိုအားကိုဖို့ဆိုတာမဖြစ်နိုင်တော့ဘူးလို့ယူဆခဲ့ကြပုံရပါတယ်ဒီလိုနဲ့တက်မတော်ဟာ1990တုန်းကလမ်းကိုမလိုက်တော့ဘဲရွေးကောက်ပွဲကိုအတိအမှတ်ပြုလိုက်ရတယ်လို့သုံးသပ်နိုင်ပါတယ
်နောက်ထပ်ရေးကြီးချက်ကအာဏာရပြည်ခံမျိုးပါတီအတွဲအလွန်ကြီးမားတဲ့အကွဲအပြဲကြီးဖြစ်ပေါ်ခဲ့တာပါလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဦးဆောင်တဲ့အုပ်စုနဲ့သမရဦးသိန်းစိန်ဦးဆောင်တဲ့အုပ်စုနှစ်ခုကြားကပြည်ပခါဟာစစ်ဗိုလ်ချုပ်ဟောင်းနေကြားမှာအလွန်ကြီးမားတဲ့အကွဲအပြဲကြီးဖြစ်ခဲ့ပါတယ်ဒီအကွဲအပြဲကြောင့်ပြည်ခံမျိုးပါတီဟာရွေးကောက်ပွဲမှာတည်လို့မရတော့တဲ့အခြေအနေရောက်သည့်အထိဆိုးရွားစေခဲ့ပါတယ်။ရွေးကောက်ပွဲမှာမတမန်မှုနဲတာကလည်း NLD ကိုအပြတ်သတ်နိုင်စေတဲ့အချက်ဖြစ်ခဲ့ပါတယ်။အဲဒါလိုဖြစ်အောင်အဲ့ဒီချိန်ကသမရယုံဝန်ကြီးဦးစိုးသိန်းရဲ့နိုင်ငံတကာရွေးကောက်ပွဲစောက်ကြီးအဖွဲ့တွေကိုဝင်ခွင့်ပြုလိုက်ခြင်းဟာလည်းအကြောင်းချက်တစ်ခုအနေနဲ့ပါပါတယ်။ ဥတည်ဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်ဟာနိုင်ငံတကာစောက်ကြည့်အဖွဲ့တွေကြောင့်မသမာမှုလုပ်ဖို့လက်တွန့်သွားသလိုမသမာမှုလုပ်မယ်လို့ရည်ရွယ်ချက်ရှိခဲ့ရင်တောင်ပြီးခံမျိုးပါတီအကွဲပြေးအောက်မှာဘယ်သူ့ကိုမသမာမှုလုပ်ပေးရမလဲရွေးလို့မရတဲ့အနေအထားဟာရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့အခြေအနေဖြစ်ပေါ်စေခဲ့ပါတယ်။နောက်ဆုံးတစ်ချက်ကတော့
NLD ကောင်းဆောင်တော်ဆန်းစုကြည်ရဲ့ရွေးကောက်ပွဲတနက်ပြူဟာမှန်ကန်မှုမဆုံးမနစ်စူးစမ်းမှုကြောင့်မဲအပြတ်တဲ့အနိုင်ရခဲ့တာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ရွေးကောက်ပွဲမှာ NLD မဲအပြတ်တဲ့အနိုင်ရတက်မတော်ဘက်ကလည်းအတိမတ်ပြုခဲ့တဲ့အနေအထားဟာဒီမိုကရေစီအသွင်ကူးပြောင်းရေးစတင်ဖို့အခြေအနေပေါ်ပေါက်လာစေတာဖြစ်ပါတယ်။ဒီအကြောင်းချက်တွေကိုပြန်သုံးသပ်ကြည့်ရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးပေါ်ပေါက်လာရတာဟာနိုင်ငံတချို့မှလို့ ဒီမိုကရေစီအင်အားစုတွေကအာဏာရှင်တွေကိုအနိုင်ရဖြိုချလိုက်နိုင်လို့ပေါ်ပေါက်လာရတာမျိုးမဟုတ်သလိုစစ်အာဏာရှင်တွေအာဏာလက်ဝယ်ရှိသူတွေကတကယ်ကိုဒီမိုကရေစီကူးပြောင်းရေးလှုပ်ချင်လို့စိတ်ပါလက်ပါနဲ့လမ်းဖွင့်ပေးလိုက်တာမျိုးလဲမဟုတ်ဘူးဆိုတာနားလည်ကြဘူးလို့ပါတယ်။ဒါကြောင့်လက်ရှိမြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်နောက်ထပ်မပေါ်ပေါက်တော့ပါဘူးလို့အသေးချာအမှတ်ခံနိုင်တဲ့ ပြီးစိတ်ဒုံဒုံချလို့မရနိုင်သေးတဲ့အနေအထားမျိုးဖြစ်နေပါသေးတယ်
။ဒီအတွက်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီပန်းနိုင်ဖြောက်ဖြောက်ပြပြသွားနိုင်ဖို့ဆိုရင်ပထမဦးဆုံးလုပ်ရမှာကအာဏာရှင်စနစ်ပြန်ပြီးပေါ်ပေါက်လာနိုင်တဲ့အခြေအနေမျိုးကိုအရင်ရှင်းလင်းဖယ်ရှားပစ်ဖို့ပါ။ဒီအတွက်တပ်မတော်ရဲ့သူ့ဘာသာသူယက်တီကွင်းကိုမထိခိုက်တဲ့နိုင်ငံရေးအာဏာကိုလည်းမဲ့မောလို့မရတော့အောင်ဖွဲ့စည်းပုံတွေကအချက်တစ်ချက်နှစ်ချက်လောက်ပြင်နိုင်အောင်စူးစမ်းသင့်ပါတယ်။ဒါအပြင်စီးပွားရေးတိုးတက်အောင်လုပ်ပြပြီးအောင်မြင်တဲ့အစိုးရတရားဖြစ်အောင်ပုံဖော်သင့်ပါတယ်။ဒီနှစ်ချက်အောင်မြင်အောင်အကောင့်ထဲပေါ်နိုင်မှသာငြိမ်းချမ်းရေးကိုလည်းတည်ဆောက်နိုင်မှာဖြစ်ပြီးနောက်ကျောင်းပြန်မလှည့်နိုင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ကိုရောက်ရှိနိုင်မှာဖြစ်ကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
စီဒူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။ရုရှားကဒီပြည်သူစေယုံတွေမှာလူနာတွေကိုစေကုသဝန်ဆောင်မှုကောင်းကောင်းမပေးနိုင်တဲ့အပေါ်မှာဝေဖန်ပြောဆိုချက်တွေရှိတယ်လို့ပဲ။တစ်ဖက်မှာတော့ဒီအစိုးရစေယုံတွေမှာစေဝါစေပစ္စည်းမလုံလောက်တာဆရာဝန်သူနာပြုတွေအတွက်လောက်ခလာစားကအစအကျိုးခံစားခွင့်တွေအားနည်းတာတွေရှိနေပြန်ပါတယ်။လူလူကျမကြီးအတွက်အခြေခံကြတဲ့ပြည်သူစေုံစေကန်းတွေအတွက်ဘာရီများလူအပ်ချက်ရှိနေပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမယ့်သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားမယ်ဆိုရင်ဓာတ်ရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးဖို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email address ကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အင်္ဂါနေ့ညတိုက်ရိုက်လိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်လှည့်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာခွေးအစားအသောက်အင်တန်ရရောက်လိုက်ပို့ပေးတဲ့ဝန်ဆောင်မှုအသစ်ပေးနေပါပြီ။ဂျပန်နိုင်ငံမှာဆက်ဘင်းတွေကိုမြေအောက်မှာတိမ့်တဲ့အလို့လျောက်စနစ်တစ်ခုကိုစတင်သုံးနေကြပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချမ်းနဲ့အတူတင်ပြပေးပါမယ်ရှင
်။အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာခွေးအစားအသောက်အင်တန်ရာရောက်လိုက်ပို့တဲ့ဝန်ဆောင်မှုအသစ်ပေးနေပါပြီ။အစင်သစ်စီတုဘူးအစားအသောက်တွေတင်သွင်းမှုရောကြလာနေတဲ့နေရာမှာအစားထိုးတဲ့အနေနဲ့လှုပ်ဆောင်တာလည်းဖြစ်ပါတယ်။နိုင်ငံရေးစာရေးသူတဦးဖြစ်တဲ့အိုမာတဝက်ဟာသူ့ခွေးတွေအတွက်ကိုယ်တိုင်ချက်ပြုတ်ကြွေးမွေးနေတာကနေအကြံရပြီးအခုလိုခွေးအစားအသောက်အင်တန်ရာရောက်ပို့ဆောင်တဲ့လုပ်ငန်းကိုလှုပ်ဆောင်နေတာဖြစ်ပါတယ်။အီဂျင့်ငွေကြေးတန်ဖိုးကျဆင်းလာမှုကြောင့်ရောဒီဘက်ကတင်သွင်းတဲ့ကုန်ပစ္စည်းတွေအပေါ်အကောက်ခွန်တွန်းမြင့်ကောက်ခံမှုတွေကြောင့်ပါသွင်းကုန်ရောကျလာနေတာနဲ့ကုန်ပစ္စည်းဈေးတက်တာကိုတုံ့ပြန်မှုတစ်ခုအနေနဲ့အခုလိုမျိုးပေါ်ကြောင့်ပါချက်ပြုတ်ပြင်ဆင်ပြီးအစားအသောက်တွေကိုလိုက်လံပို့ဆောင်ပေးနေတာပါ။သူ့အနေနဲ့ဒီလုပ်ငန်းကအကျိုးအမြတ်ရပေမဲ့လည်းခွေးရည်ရဲ့ကျမ်းမာရေးကိုပို့ပြီးအလေးထားတယ်လို့တာရဝတ်ကပြောပါတယ
်။စပန်နိုင်ငံမှာဆက်ဘင်းတွေကိုမြေအောက်မှာတင်းတဲ့အလို့လျောက်စနစ်တစ်ခုကိုတုံးနေကြပါတယ်။ဆက်ဘင်းငားစီလို့ရတဲ့လုပ်ငန်းတွင်ကျနေတဲ့တရုတ်ပြည်မှာဆိုရင်ဆက်ဘင်းရဖို့နေရာအခက်အခဲကခေါင်းခဲစရာပါ။အခုလိုအလို့လျောက်ဆက်ဘင်းထားတဲ့နေရာတွေဟာဆိုရင်အများပြည်သူရပ်နားနိုင်ပြီးတော့ မီတာ50ပတ်လည်နေရာမှာ7400စီရနာလို့ရပါတယ်အခုလိုစနစ်ကိုသုံးမယ်ဆိုရင်တော့ဆက်ဘင်းရဖို့နေရာအခက်အခဲဖြစ်နေတယ်လန်ဒန်နယူးယောက်ဘေကျင်းနဲ့အမ်စတာဒမ်လိုမြို့ကြီးတွေမှာပြဿနာတွေအများကြီးညွန့်နေသွားမှာပါ Eco Cycle လို့နာမည်ပေးထားတဲ့ဒီစနစ်ဟာသိပ္ပံရုပ်ရှင်တွေကလိုခလုတ်လေးတစ်ခုနှိပ်လိုက်တာနဲ့ဆက်ဘင်းကိုဆွဲယူသွားပြီးမြောက်7မီတာအထက်မှာအလိုအလျောက်သိမ်းဆဲပေးတာပါရနာဖို့နဲ့ပြန်ယူဖို့အဖျံမြ73စက္ကန့်လောက်ပဲကြာပါတယ်။တင်းဆဲတဲ့နေရာတွေဟာမီးခိုးမထွက်သလိုတခိုးနဲ့ငလျင်တံတွေကနေလည်းကာကွယ်ပြီးသားပါ
စားစရာတစ်ခုကိုအကောင်းဆုံးဖြစ်အောင်ဖန်တီးခြင်းနဲ့ဂျပန်ကုမ္ပဏီတစ်ခုဟာ2018ခုနှစ်ဂျပန်အစားဆုံးနဲ့နောက်ဆုံးပေါ်ကစားစရာတစ်ခုဖြစ်တဲ့ Fidget Spinner လက်လှည့်ကစားစရာလေးကိုအကြဆုံးလည်နိုင်အောင်ဖန်တီးနေပါတယ်။သူတို့ရဲ့ဖန်တီးတီထွင်မှုအရဒီလက်လှည့် Fidget Spinner လေးဟာ12မိနစ်နဲ့အထက်လဲပတ်နိုင်ပြီးတော့ပုံမှန်ကစားစရာလေးတွေမှာတော့မိနစ်အနည်းငယ်ပဲလဲပတ်နိုင်တာပါ။လက်ပတ်နိုင်အကောင်းစား Roll Rice လိုမျိုးအကောင်းစား Fidget Spinner တွေကိုအဂါတာဂျိုရုနဲ့ကွန်ပျူတာဒစ်အပြားတွေမှာသုံးတဲ့ဘောဘယ်ရင်တန်လုံးလေးတွေကိုသုံးပြီးတော့ NSA ကုမ္ပဏီလက်ခွဲတစ်ခုကဖန်တီးခဲ့တာပါအလယ်မှာတန်လုံးလေးတွေထည့်ထားပြီးတော့လက်နဲ့လှည့်ရတဲ့ Fidget Spinner ဟာတချို့အကြောင်းတွေမှာစာတင်ကြားမှုကိုအနှောက်အယှက်ဖြစ်စေတဲ့အတွက်ပိတ်ပင်ထားပြီးတော့တချို့တွေကတော့စိတ်ဖိစီးမှုရောကြစေဖို့အတွက်ကစားကြတာပါဒီကုမ္ပဏီကထုတ်တဲ့နောက်ဆုံးပေါ် Saturn Spinner ဟာဆိုရင်73မိနစ်35စက္ကန့်လဲခဲ့တဲ့အတွက်အကြဆုံးလည်နိုင်တဲ့ကစားစရာဖြစ်မယ်လို့NSK Micro Precision Company ဥက္ကဋ္ဌကပြောပါတယ
် VOA မြန်မာပိုင်းတင်းငွေလွင်နေညမှာထုတ်လွှင့်တဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်တင်းလာနေမနဲ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line meter 30 40 49 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိငိထိုက်ကြညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဘီမြို့မှာလူပြူလူမျိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြပွဲအတွင်းလူတအူးတေဆုံးခဲ့ရတဲ့ကားနဲ့ဝင်တိုက်ခတ်မှုကိုပြည်သူအခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှုအဖြစ်အမေရိကန်တရားရေးဌာနကကင်တွယ်ဆောင်ရွက်နေပါတယ်ရှာလော့ဘီမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့တေဆုံးမှုဟာဆိုရင်အမေရိကန်ရဲ့ဥပဒေနဲ့တရားရေးကိုအရှိုက်ကိုထိုးနှက်တိုက်ခတ်မှုဖြစ်တယ်လို့ရှေ့နေချုပ် Jeff Sessions ကပြောဆိုပါတယ်။လူမျိုးရေးအယူဆအမုန်းတရားတွေနဲ့အခုလိုဆောင်ရွက်ချက်တွေကကျွန်တော်တို့ရဲ့စံတန်ဘူးတွေကိုဖောက်ဖျက်တာဖြစ်ပြီးတည်ငြိမ်မခံနိုင်ဘူးလို့လည်းရှေ့နေချုပ်ကပြောပါတယ်။အမေရိကန်ဒုတိယသမ္မတ Mike Pence ဟာကိုလံဘီယာအာဂျင်တီးနားနဲ့ပနားမားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှုအတွက်ဒီကနေ့တနင်္ဂနွေနေ့မှာလက်တင်အမေရိကန်နိုင်ငံတွေကိုတပတ်ကြာခီးစဉ်စတင်မှာဖြစ်ပါတယ်။အမေရိကန်သမ္မတ Trump အစိုးရအဖွဲ့ကထိတ်တန့်တန်တမန်နေရာတွေအတော်များများကိုခန့်အပ်ထားခြင်းမရှိတာကြောင့်ဒုသမ္မတ Pence ဟာအမေရိကန်ပြည်ထောင်စုရဲ့တန်တမန်အဖြစ်နဲ့တွားရောက်နေရတာဖြစ်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုတွေပေါ်ပေါက်နေချိန်နောက်အမေရိကန်နဲ့တောင်ကိုရီးယားကြားနှစ်ပတ်လည်စီးရေးလေ့ကျင့်မှုတွေကြောင့်တင်းမာမှုတွေထပ်တိုးလာနိုင်ခြေရှိနေတဲ့အချိန်မှာပဲအမေရိကန်ထိတ်တန့်ဗိုလ်ချုပ်ကြီးကိုရီးယားကျွန်းဆွယ်ကိုတွားရောက်ပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်အစိုးရရဲ့တန်တမာရေးစီးပွားရေးရဆောင်ရွက်ချက်တွေကိုစစ်တပ်အနေနဲ့အဓိကဦးစားပေးထားပြီးဒီပိုင်းထဲမှာပဲဒီဆောင်ရွက်ချက်တွေမအောင်မြင်ခဲ့ရင်စီးရေးနီလအတွက်လည်းပြင်ဆင်နေတယ်လို့အမေရိကန်ဆေးဥစည်းအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဒန်ဖော့ကကိုရီးယားကျွန်းဆက်ခီးစဉ်အတွင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင
်။သတင်းချင်းချက်ကိုမတ်တင်ထိုက်ကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zone ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.